့ဆိုပြီးတော့ရေတွေကခဲနေတဲ့အရာတိုက်တွေကတခါအကုန်ပိတ်ထားတာ။ဘာပြောကောင်းမလဲငပိတိုက်ဖွင့်လဲဖွင့်လိုက်တော့ကုန်းတဲ့ကနေဘောကခတ္တိယအမျိုးသမီးတွေ။ဘာကြီးဝင်မင်းသမီးလေးတွေဟာလေ။ခြာရီတဲ့နှာခေါင်းပိတ်ပြီးတော့အကုန်လုံးနောက်ဆုံးနောက်ဆုံးသွားကြတယ်အနာမကဘူး။အင်းခက်ပြီ။ဘာများဖြစ်ကြတယ်မသိပါဘူး။သောတိကတထေးရဲ့ပြတ်သားကိုဗိမိသာရမင်းကြီးသွားတော့ကခေါင်းပေါင်းကိုဆွဲအချွတ်လိုက်မှာညောင်ကျုံးလူတတ်တူလာကာဒီမိတ်လဲသွားတယ်ဆိုတာကိုဇတ်ထဲဖတ်ရတယ်ခုတို့ငပိဆိုင်သွားဖွင့်လိုက်တာဗာကေဝင်မင်းသမီးလေးတွေမိတ်မလဲတာကံကောင်းနံလိုက်တဲ့ဖြစ်ချင်းဟောက်ထွက်ပါလာလဲဟုတ်လားကိုကကိုတော့မွေးလို့တို့ကတော့နန်းလို့အဲ့ဒါကိုနောင်နာတော်တော်ဝေးတော်မှာခြေသားလေးထောက်ထောက်နှာခေါင်းပိတ်ပြီးတော့လန့်လန့်ကြည့်တော့ဟောဒီဒိန်သူတို့ကြည့်တာနေပါပဲအာနာစရာကောင်းလိုက်တာအာနာစရာကောင်းတာတဲ့သူတို့လေးတွေကိုယ်တန်းကခွန်သွားတာစိတ်ထဲမကြည်မနှက်ဖြစ်နေတယ်အမျိုးသမီးလေး3ယောက်အမျိုးသားလေး3ယောက်တာကေဝင်မင်းသမီးမင်းသားတွေဩဘုန်းကြီးနာနေနေကကနေနေတာသူတို့တွေခွာသွားကြတယ်မဖြစ်ဘူးမဖြစ်ဘူးဆိုတကားတွေဖွင့်အပြင်မဲ့ထွက်ပြီးတော့သုံးစားရအေးလိုက်တဲ့ဖြစ်ချင်းစားတော့သုံးဆောင်ပြီးတော့ရောက်တရရစကားပြောကြတယ်စကားပြောဆိုပြီးတော့မှကပ်ပြီးလို့ရွှေနှန်းတော်ကြည့်ကျင်တယ်ပြတ်ဆန်းပါအောင်သုဒ္ဓရဏမင်းရာကြီးဓိနံစုဆန်းသွားတဲ့နေရာသိဒ္ဓတာမင်းသားနဲ့ရသောရရာတို့ဓိနံစုဆန်းတဲ့နေရာဘယ်နေရာတော့အဲ့ဒါကြည့်ကျင်လို့သွားရအောင်ကပ်ပြီးလို့မြို့ရဲ့အရှိမြောက်ရွံ့ရွံ့မှာဘုရားတို့ပရိသတ်သိရဲ့ဥယျင်တစ်ခုကကျဲကျဲပဲသုဗံကျိုးတွေကာထားတယ်အဲ့ဒီတဲ့ခြေကန်းနဲ့အပေါက်ကနေမောင်းပြီးတော့ဝင်သွားတော့ဟိုဘက်ဒီပဲအုတ်ခုံလူတရားလောက်မြင်တယ်အုတ်ခုံနှစ်ခုံတွေ့တယ်ဒီအုတ်ခုံကတခြားမဟုတ်ဘူးတဲ့ကပိလောနန်းတော်ကြီးရဲ့အနောက်ဘက်ဂိတ်ပေါက်အနောက်ဘက်ဂိတ်ပေါက်ဆိုတော့ချက်ချင်းအမှတ်ရလိုက်တယ်ခြေတုံးကရွှေနန်းတော်ဂိတ်ဆိုလို့ရှိတယ်တနတ်ကင်ဓာတ်တွေလှန်နေကင်တော့လက်နဲ့တည်းတပြောင်းပြောင်းနဲ့စစ်သားတွေဒီနေရာစောင့်နေကြမှာခုတော့တကားမရှိတမ်းမရှိအဆောင်မရှိဝင်ကျင်တိုင်းဝင်ဥယျာဉ်ကြီးတဲ့ဝင်သွားကြအုတ်ခုံလေးတွေတထွာလောက်တမဲလို့မြေကြီးတွေကတူးထားတာတွေ့ရတယ်ဒီနေရာနန်းတော်ရာဖြစ်ကောင်းရဲ့ဒီနေရာဘာအဆောင်ဖြစ်ကောင်းရဲ့မှန်းပြီးတော့စိတ်တဲ့ကြည့်ရတာဘာမှတော့မသေးခွဲတော့ပါဘူးအကပိလို့ရွှေနန်းတော်ကြီးကြည့်ပြီးတော့ဘုန်းကြီးတို့ပရိသတ်ရဲ့စိတ်ထဲမှာဘာဖြစ်တုံးဆိုတော့ဘုရားရှင်ကိုရောနဲ့တန်းငါရောနှစ်ပေါင်းနဲ့ကပိလို့ရွှေနန်းတော်ကြွတော့မူတော့ကသောတော်ရဏမင်းတရားထွက်ပြီးတော့ဘုရားရှင်ကိုရောမြတ်ကိုရံစကားပြောတယ်။ဘာလို့နှခမ်းမရှိတဲ့အိုးတူကြီးကင်ပြီးတော့မြို့ထဲပဲနေရလှည့်ပြီးတော့တောင်းနေရတာတော့မင်းသားဆိုတာခန်းကညာညာအဖေအိမ်လာပြီးတော့စာရင်းဖြစ်နိုင်သားရဲ့အဖေနန်းတော်လာမစားပါပဲနဲ့နှခမ်းမရှိတဲ့အိုးတူကြီးနဲ့မြို့ထဲလှည့်ပြီးတော့တောင်းနေတာမင်းမျိုးတို့ရဲ့စေတရေထိခိုက်လိုက်တာသုဒ္ဓနာမင်းတရားလက်မတ်တရံစကားပြောတော့ဘုရားရှင်ကိုယ်တော်မြတ်ကဩတိတိနမမင်းစီယဓမ္မသူသိတံစရိဓမ္မစာရိဒုက္ခံပိရိအတ္တမိလောကေပရမိသာစကြည့်တဲ့ဒေသနာဟောတော်မူတော့သုဒ္ဓနာမင်းတရားလက်မတ်တသောတာပန်တည်ခဲ့တယ်လက်မတ်တသောတာပန်တည်တဲ့ခမည်းတော်မင်းတရားကဘုရားမြတ်စွာဘုရားအဲ့ဒီတော့မှရှင်နန်းတော်ပင့်တော့မင်္ဂရောနှစ်ပေါင်းနဲ့ဘုရားမြတ်စွာကပိလို့ရွှေနှန်းကိုကြွတဲ့ဘေလန်းကကြွပါလိမ့်မလဲစိတ်ထဲမှန်းပြီးတော့လောရတာမင်္ဂရောနှစ်ပေါင်းနဲ့ဘုရားရှင်ကိုရောမြတ်ရွှေနှန်းတို့ကြွတဲ့ရံတော်ရရာကလည်းသားတော်ရာဟုလာနဲ့အဆောင်တော်တွေကထွက်မကြူဘူးဘုရားကိုမန်ခမ်းနေတာဒီအမျိုးသမီးမန်ကြည့်တယ်ငါကျင်းစုတွေသိရင်မောင်တော်စီအဆောင်တော်အရောက်ကိုရင်ကြွပြီးတော့ငါချင်းမြောက်လိမ့်မယ်တကားပိတ်တိတ်တိတ်နေတယ်ထွက်မလာဘူးဘယ်မလာဘူးသာပြောတာပြီးတော့ဘုရားကြည့်တော့ကြည့်ကျင်သေးတယ်သူကဇတင်းပေါက်ကလေးမပွန့်တပွန့်အသာလေးဖွင့်ပြီးတော့သားမိတယောက်ဘုရားချောင်းကြည့်ကြတာအဲ့ဒီပုံဘုန်းကြီးကစိတ်ထဲပေါ်လာတာကိုဗျာဒီကဥဒ္ဒယဖန္တန်တိဘိမ္ဘာသတ္ထုကာမိနိဒီဟပင်စရာတောထန္တဝအတ္တခိပေမစေတ္တာလို့ရတော်ရရနဲ့သားရရဟုလားဘုရားကိုယ်တော်များရှင်နန်းတော်ပထမဆုံးကြွတဲ့အချိန်ဇတိမောင်လေးမပွန့်တပွန့်လေးထားပြီးတော့ချောင်းကြီးတဲ့ပုံလေးကိုပေါ်လာတော့အဲ့ဒီမှာဘုရားသံဃာနှစ်ပေါင်းနဲ့ဖူးရတာထက်ရတော်ရရနဲ့ရဟုလားတော့သားအမိဇတိမောင်ကဘယ်လိုလဲဆိုတာလေးအဲ့ဒါလေးဖူးခြင်းစိတ်ကပူပေါက်သွားတယ်
ဘာဝိမတောဥသိရွှေလောယသောနန်းွယ်ရာဟုမေသည်ဓာတုကာမိနိကတိနန်းတော်ဖြံမြန်းကြွဝင်ဘုရားရှင်ကိုဖူးမြင်လောသောဆန္ဒလောမင်းစွာအာကြီးလာသည်ဖြစ်၍မိဂလင်းလင်းမြန်းမြန်းဖန္တတိဣန္ဒြိယုတ်သာ၏တိတ္တသာမနေနိုင်အောင်ရောင်းရောင်းမှမှရွှေကိုယ်တော်လှုပ်ရှားလျက်ဘုရားကြွတဲ့ဘုရားကြွတဲ့ဆိုတော့ရုပ်ရုပ်သေးသေးမလွန်တော်ဘောကကုန်းပြီးတော့အပါထကနကရဖြစ်နေတဲ့ခန္ဓာကိုယ်နဲ့ယုံပြီးတော့ထလိုက်တဲ့ဖန္တတိဣန္ဒြိယုတ်သာ၏တိတ္တသာမနေနိုင်အောင်ရောင်းရောင်းမှမှရွှေကိုယ်တော်လှုပ်ရှားလျက်ဩဒ္ဒယလျောင်းစေရပလွန်မြယရဏတက်မှခန္ဓာတော်နှုံးလျက်တော်လဲအပာယုံကြီးကုံငါထပြီးတော်သိရပင်နာတော်ရွှေခင်သိယုတ်ထုလုံးမွန်းတဲ့ရောက်ရှင်ထိန်တော့ပြတင်းပေါက်၌မတရထန်တော်မဖွင့်တပွင့်အပာဖွင့်ရခန့်သိရတော်မူပြီးတော်ပေးမစီတသပုထုဇဉ်တလိအငွေမပြတာတွေ့ယူဖိခစ်ခင်တော်စိတ်ဖြင့်အတေခီကိုရောရုပ်ပုံရွှေကြည်မောင်သောအာယုံတော်စူးဆိုင်၍ဥဒိတ်ကဖူးမြော်လိုက်ရရှာလေသတည်ဟိုကြီးတို့ရဲ့ဗုဒ္ဓနှုတ်တိကအဲ့ဒီလိုအာယုံယူလိုက်ပါတယ်ဘုရားရှင်ကိုရောနဲ့ကပိလို့ရွှေနန်းတော်ကြွလာတဲ့တရားဟောတော့သောတောရဏမေတ္တရာသဂရကံအဆင့်ကိုတက်တယ်မိရုတော်ဂေါတမီကသောတာပန်တည်ခဲ့တယ်ဘုရားရှင်ကိုရောမြတ်ရသောရယာထွက်မကြူဘူးသောရယာဟုလာတော့လည်းထွက်ပြီးတော့မလာဘူးဘုရားရှင်ကိုရောမြတ်သတင်းမေတော့ရသောရယာကပြောလိုက်တဲ့ကျေးဇူးတွေသိရင်မောင်းတော်ဆောင်းတော်ကိုယ်တိုင်ကြွလိမ့်မယ်ဆိုတော့ဘုရားရှင်ကိုရောမြတ်ကခမည်းတော်ကြီးကိုသာဘိတ်ကင်ခိုင်းပြီးတော့ရသောရယာဆောင်းတော်ဘုရားကိုရောမြတ်ကိုတော်တိုင်ကြွပါတယ်ဒါပေမဲ့ခမည်းတော်အဖေကြီးပါရတယ်နော်ဘုရားရှင်ကိုရောမြတ်ရသောရယာရဲ့အဆောင်ကိုကြွတာအဖေကိုတိုင်ပါရတယ်အဖေကိုတိုင်မပါလို့ဒီဖြင့်လူတယောက်ကိုခေါ်သွားရင်ခက်တယ်နော်ခက်ဘူးလားခက်တယ်လောကအဲ့ဓာတွေခက်နေတာဟုတ်လားမဲဘုရားကရသောတရားဆောင်သွားတဲ့ဗါတဲ့မဲသာမြပြစ်လိုက်ဘုရားတောင်မလွယ်ဘူးဟုတ်လားဘုရားဘုရားရှင်ကိုယ်တော်များဆောင်းတော်ကြွတာကအဖေကြီးပါပေလို့သာအဖေကြီးမပါရင်စွဲချက်ဒီလာခြင်းလာလိမ့်အောင်မဲအဆောင်တော်ဘုရားကိုယ်တော်များကြွသွားတော့ရသောတရားကဘုရားကြွလာပြီးဆိုပြည့်ထွက်လာခြေပမိုးတော်နှစ်ဖက်မှာနဖူးတင်းခြင်းမျက်စီနဲ့ပဲလက်နဲ့နာနာတင်းနေဆိုအပါတရားနဖူးနဲ့တိုက်ပြီးတော့ငိုကြွေးတာဘုရားရဲ့ခြေပမိုးတော်မှာရသောတရားရဲ့မြင့်ကြီးတွေကစိုးရွှဲသွားတာအဲ့ဒီနေရာမှာဘုရားရှင်ကိုရောမြတ်ကစန္ဒကိဏကြီးဆတ်တော်ကြီးဆိုတာကိုဟောကြားတော်မူခဲ့ပါသေးတယ်စန္ဒကိဏကြီးဆတ်တော်ကြီးဟောတော်မူတာဒီနေရာဖြစ်နိုင်ကောင်းရဲ့မှန်ကြည့်ရတာဘုရားရှင်ကိုရောမြတ်နောက်တည့်ရွှေနန်းတော်ကြွလာခမည်းတော်သုတ္တရဏမင်းရကိုမဟာဓမ္မပါဠဇတ်တော်ကြီးဟောတော်မူလို့အနာဂံတီးခဲ့တယ်။ခမည်းတော်မင်းရအနာဂံတီးဓမ္မပါဠဇတ်တော်ကြီးနာကြတာဒီနေရာဖြစ်နိုင်ကောင်းရဲ့မှန်းကြည့်ရတာနော်။နောက်တည့်ရဘုရားရှင်ကိုရောနာရွှေနန်းတော်ကြွတော်ပါဖြစ်တော်နန္ဒမင်းသားနဲ့သနဗဒကလျာဏီတို့လက်ထက်တဲ့နေ့ဘုရားမြတ်စွာကြွလာငတ်ကြီးသပိတ်ကင်ပြီးတော့ခဏလိုက်ခဲ့စံခေါ်သွားတာကြောင်းလဲကြရသင်္ကန်းပပေးလိုက်တာငတ်ကြီးမင်းသင်ကမဝတ်ချင်ဘူးလားအိမ်ကလည်းမှားလိုက်တယ်ခမ်းမြန်မြန်ပြန်ခဲ့ပါမောင်လို့ပါလိုက်သားကြောက်ရောက်တော့အဲ့ဒီအတန်ကြာကြာနေတော့အကိုကြီးဖခင်လည်းပဲကြောက်ရတာကတမျိုးယူသေးရတာကတဖုံးဆိုတော့ငါကြီးမေသင်ကဝတ်ပါလားကွာဆိုတော့ဘာပြောတယ်အောင်မေတော့ရပါလေဖခင်တဲ့ရရင်ဝတ်ဟဲ့ဆိုတော့ပြီးရောအဲ့ဒါမများတော့နောက်ဘုရားမြတ်စွာနန်းတော်တွေကြွရာဟုလာမင်းသားကအမွေတောင်းကဲအမွေပေးမယ်ကြောင်းလိုက်ခဲ့ကြောင်းလိုက်ကြရောသင်္ကန်းဝတ်ပေးလိုက်ကြတော့ရာဟုလာရောဘာရောနန္ဒမင်းသားရောကုန်ရောသုတ္တောဒနာမင်းရရဲ့ရင်နှစ်ပြီးချာတယ်ကုန်သွားတယ်အဲ့ဒီဏိသောတာယုံကြောင်းကြီးလည်းကြည့်ကျင်လိုက်တာရာဟုလာမင်းသားတို့နန္ဒမင်းသားတို့ရှင်ပြုတဲ့ယဟန်ခမ်းနဲ့ဏိသောတာယုံဟာပဲနေရာတော့ကပိလောရှင်မျိုးတော်ရဲ့အရှိမျက်နာပုံမင်းလောက်ကွာဝေးတဲ့နေရာမှာသွားကြအောင်ဆိုအနိဒောဒာယုံကြောင့်ဈေကနဲ့မောင်းပြီးတော့သွားကမ်းလမ်းကမရှိဘူးမုံညင်းတော်ကြီးနဲ့လေကွက်ကြီးခံနေတော့တဲ့ပင်ကြီးဈေကရပ်ပြီးတော့ဘုန်းကြီးတို့ခြေချင်းလျှောက်ကြတယ်။
ရေရေလျှောက်ပြီးတော့သွားတော့ရွာလေးခတ်သေးသေးလေးတစ်ခုအဲ့ဒီနေရာတွေ့ရွာသိင်လေးတွေ့တော့ခုနကပြောသလိုပဲမဲမဲချိတ်ချိတ်ဒီပဲအဲ့ဒီရွာကလည်းပဲအိမ်လေးတွေကလည်းခတ်ကုတ်ကုတ်ဒါကြတဲ့ပဲနေနေတာတွေစပန်းလှိနေတာတွေတလင်းနေနေတာတွေအများကြီးတွေ့ကြတယ်အိမ်ခေါမိုးပေါ်လဲအိမ်လေးတွေကကုတ်ကုတ်ဘူးပင်တွေကစိုက်တာဘူးပီတွေကတွလုံးတွလုံးပြီးနေတာနဲတာတွေမဟုတ်အဲ့ဒီတည်းအရေးကောင်းဆုံးမှာဏိဘောကပါလာတဲ့သီလရှင်ဆရာလေးတယောက်ကအဲ့ဒီအိမ်ကုတ်ကုတ်ကတွဲလုံးကြနေတဲ့ဘူးသီးတွေသူကသွားခူတာဘာလို့ဖို့လဲလို့ဆိုတော့အရှင်ဘုရားတို့အိန္ဒိယခရီးစဉ်တရားတော်မှာငါပြိနဲ့ဘူးသီးပဲကျွေးစရာရှိတယ်တဲ့ကဲခူခူဆရာလေးတက်တယ်လို့သာခူဘူးသီးတွေခူတာဘူးသီးတွေခူဘုန်းကြီးကပြောတယ်ဟဲ့သူများမပြိတဲ့ပြည်စီခင်ဗျားတို့ဝင်ခူတော်တော်ကြာအားဖိတ်နေအောင်မဲအဘိတံဘုပြလိုက်တာပေါ့လေခုလည်းပြီးရောပိုက်ဆံပြီးရောအဲ့ဒီကာမတွေကပိုက်ဆံတပြားမမီဘူးဘယ်လို့မှပြီးလို့မရဘူးဘာဖြစ်လို့ပိုက်ဆံမယူတာတုံးလို့မေးကြည့်တော့သူတို့ရွာကထုံးစံတဲ့ဘယ်သိတဲ့ကဘယ်အသည့်ဘသူပဲစားတာပိုက်ဆံမယူရဘူးတဲ့ဟာအဲ့ဒီလိုလဲဆိုရောသီလရှင်ဆရာကြီးဘုန်းကြီးကပြောတယ်ခူခူထပ်ပါခူလို့ပြောလိုက်တယ်ဘူးသီးတွေခိုးရတယ်တဝက်လောက်ရတယ်ရက်ကားပေါ်တင်ချတော့အိန္ဒိယခရီးစဉ်ပုံပုံတုံကြမှာဘူးဒီကုန်တယ်ဟုတ်လားအေးအဲ့တော့ကရန်ဖူးကြီးတယောက်တလင်းနေနေတာဘုန်းကြီးကစမ်းကြည့်အောင်မယ်အသက်80လောက်ရှိတဲ့ဖူးကြီးဘာစမ်းကြည့်တုံးဆိုတော့မြတ်စွာဘုရားတရားဟောတာပါဠိဘာသာနဲ့ဟောတယ်ဒီဖူးကြီးဒီပါဠိစကားတတ်မြန်တတ်သေးသလားနည်းနည်းစမ်းကြည့်မယ်ဆိုတော့ကလားဖူးကြီးဘုန်းကြီးကမေ့ကြည့်တယ်တလင်းနေနေတဲ့အဖိုးကြီးရေဥပစကလို့လှမ်းဟောလိုက်တာဘိုးကြီးကမော့ကြည့်တယ်ပါဠိပဲကလသာနဲ့ပြောလိုက်တာအထင်မကြီးနဲ့နော်ရေဥပစကလို့ဆိုတော့မော့ကြည့်တယ်ဣတောကိဝတုရိနိကရောတော်ဒီကနေနိကြောတာယုံဘလောက်ဝေးတော့ဆိုတော့ကုတော်အာဂိစတိပန်ဒေအရှင်ပြဘဲကလာတော့မယ်ဘုန်းကြီးကြည့်ပြီးတော့အရှင်ပြဘဲကလာတော့ဆိုတော့အာဗမာကပြောအကောင်းမလားတီဟိုကပြောအကောင်းမလားအိန္ဒိယပြောအကောင်းမလားနိဘောကပြောအကောင်းမလားယူရိယပြောအကောင်းမလားဘယ်ရပြောအကောင်းမလဲလို့စဉ်းစားတယ်အေးနိဘောကပြောတာပဲကောင်းပါတယ်ဆိုပြီးတော့အဟံနိပါလရတ္တတော်အဂိချာမိဥပစကငါနိဘောကလာတာပဲနိဘောကဆိုတော့သူတို့ကအမျိုးဆက်သွားတာအဲ့ဒီတော့မှဝမ်းသာလို့ရေလေးပါလေးတောက်ပါအောင်ပါညာနဲ့မတော့ပါဘူးဤတော်ကိဝတုရိနိကရောတော်နိရောဓာယံဘလောက်ဝေးတော်ထောကတုရိဗန်တိတဲ့နိရောဓာယံဆိုတာသိမဝေးပါဘူးတဲ့ထောကတုရိဗန်တိဆိုတော့နည်းနည်းပဲဝေးတယ်ပေါ့အဲ့ဒီတော့စိတ်ထဲတော်တော်ပြော့သွားတယ်။ဩမြတ်စွာဘုရားဇကားတော်ဒီဟာဒီနေရာနည်းနည်းပါပါတော့ကြံသေးတယ်။လူငယ်ပိုင်းဒီဇကားမပြောတတ်ပြီမဲ့လူကြီးပိုင်းပြောတတ်သေးတာ။ဒါနဲ့တရားများကြံအောင်မလားဆိုတော့ဒကာကြီးဘာဘာသာကိုယ်ွယ်တုံးလို့မေးကြည့်တော့အဲ့ဒီတော့မှကျွန်တော်ဟိန္ဒူဘာသာဆိုတော့စိတ်ပြက်သွားတယ်။ဇကားသာကြံတာတရားမကြံဘူးအဲ့ဒီရွာလေးမှာဟုတ်ရောပရိသဘာသာကြံရတော့ဇကားပဲကြံတယ်တရားကြံသေးလားဘုန်းကြီးတို့ပရိသဖြာပုံသူဖြာပုံသားပါဠိဇကားတော့မပြောတတ်ဘူးနော်တရားတော့အပြစ်ရှိတယ်ကပိလဝတ်ထဲပါတယ်လို့ပြောနေတာအဲ့ဒါဟုတ်လားကိုဘဝအရတော်ဘုံကမှန်းပြီးတော့သာကြည့်တာကိုယ့်လက်ထဲရောက်နေတဲ့သာသနာနေရာမပြောင်းစေနဲ့နော်ဘုရားရဲ့ဖော်တော်မူရလုံးမဏီကသာသနာဘုရားရဲ့ဇာတိပฏิသန္ဓေယူရာကပိလောကသာသနာပြောင်းသွားပြီမရှိတော့နေရာပြောင်းသွားပြီတဲ့သာသနာနေရာပြောင်းခဲ့ပါပြီမပြောင်းဘူးလားသာသနာနေရာပြောင်းတာဖေရောက်တုံးဆိုတော့ဗမာပြည်အပြည့်အဝရောက်လာတယ်ကိုယ်လက်ထဲရောက်နေတဲ့သာသနာကောင်းကောင်းထိရင်ထိမထိရင်ပြောင်းနေအောင်ပဲဟုတ်လားအဲ့ကြောင့်ကိုယ့်လက်ထက်ကဘယ်မှမရှိမပြောင်းရအောင်သိချာထိတ်တာဒီတော့ကပိလဝရှင်မျိုးတော်ရဲ့အရှင်လေးကဒီအတိုင်းရှိပါတယ်နေကြောတာကြောင့်အကြောင်းကိုဘုန်းကြီးတို့သွားကြတော့ပြောမယ်ဒါမုံညင်းတော်ကြီးမုံညင်းမင်းလေးစိုက်တဲ့အခင်းသဘာလေးစိုက်တဲ့အခင်းစိုက်ခင်းနေဖြတ်ပြီးတော့သွားနေလေတစ်ချက်လောက်ပေါ့နေကြောတာယုံဆိုတဲ့နေရာအဲ့ဒီကလားအဖိုးကြီးညွန်ကြတဲ့အတိုင်းသွားလို့ရောက်ကြရောရောက်တော့မတွေ့ရတော့သစ်ပင်ခတ်ကျင်းခြင်းနဲ့ခံပြည့်ကြီးတစ်ခုသဘောမျိုးတွေ့ရတယ်ဥယျာဉ်ပြည့်ကြီးတစ်ခုလို့တွေ့ရတယ်အလဲကောင်မှရေကန်ကြီးတစ်ခုတွေ့ရတယ်ရေကန်ရဲ့ကံပေါင်းရိုးမှာအုတ်ခဲအကျိုးပိတ်တွေတော်များများတွေ့တယ် ဒါနိရောဓယုံပဲဆိုတော့ဘုရားတော်ပရိသတ်များငိုခြင်းစိတ်တောင်ပေါက်သွားတယ်။ဘုရားရှင်ကိုယ်တော်မြတ်မင်္ဂတော်နှစ်ပေါင်းနဲ့ကပိလောကြွားတော်မူတော်ကနိရောဓယုံမှာတဲခိုးတော်မူခဲ့တယ်။ခံပြီးတော့သုတ္တောဒနမင်းရနဲ့မိတုတော်ဂေါတမီတို့ကဗာကိဝင်မင်းသားတွေမင်းသမီးတွေဥဆောင်တော်ဘုရားမြတ်စွာထွက်ကြုံလို့နိရောဓယုံမှာအခမ်းပါတဲ့နေရာထိုင်ခင်းပေးပါတယ်။ဘုရားရှင်ကိုယ်တော်မြတ်ကဗုဒ္ဓဝေဒနာတော်ကြီးဟောဒီဏိရောဓယုံမှာဟောတော်မူခဲ့တယ်။ကောင်းဝေမယန္နာဇိညာကြီးဖန်ဆင်းပြီးတော့ဗုဒ္ဓဝေဒနာတော်ကြီးဏိရောဓယုံမှာဟောတော့ဗုဒ္ဓဝေတရားတော်ရဲ့ဏိကုံးမှာပောက်ခရဝတ္တမိုးတဲ့ကြာတော်တဲ့ရွာသလိုမိုးကြီးသီးတဲ့စွာရွာသုံးခဲ့တာဟောဒီဏိရောဓယုံဥယျင်ဖြစ်တယ်။ဗုဒ္ဓဝေဇတ်တော်ကြီးဟောခဲ့တာဏိရောဓယုံအမိတော်သုတော်ရဏမင်းနရနဲ့ဆွေတော်မျိုးတော်တွေနဲ့ဘုရားမြတ်စွာနဲ့ပြန်လည်ဆုံတွေ့တာဏိရောဓယုံဆွေတော်ရှင်သောမျိုးတော်ပေါင်းတို့နဲ့ဘုရားမြတ်စွာပြန်လည်ဆုံတွေ့တဲ့ကဆုံလာပြီနေဟာဏိရောဓယုံရာဟုလမင်းသားရှင်ပြုတာဏိရောဓယုံနန္ဒမင်းသားယဟန်ဝတ္တာဏိရောဓယုံဒါကြောင့်ဏိရောဓယုံဘူးရအောင်ဆိုဘူးလိုက်တော့ဥယျံပြည့်တစ်ခုနဲ့ရေကန်ကြီးတွေ့ရတယ်ကံပေါင်းယူမှကြည့်လိုက်တော့အဘောကမင်းတရားစိုက်ထူထားခဲ့တဲ့ကြောက်စာတိုင်းကြီးရှိပါတယ်။အဲဒီကြောက်စာတိုင်းကြီးကလည်းခါးကနေတပိုင်းကျိုးပြီးတော့ရေထဲမှာတပိုင်းကုန်းပေါ်မှာထောင်ရတာတပိုင်းဒီလိုဖြစ်နေတယ်။အဲဒီကြောက်စာတိုင်းကြီးရေထဲတပိုင်းကျနေတာကိုသေသေးချာချာကြည့်လိုက်တော့အပေါ်ပိုင်းကပြောင်းပြီးတော့ဖွင့်နေတာပဲ။အောက်ပိုင်းကရင်ကြီးတွေတက်လို့။ဗမာပြည်သားဆိုရင်တော့ဒီလိုကြောက်စာတိုင်းမျိုးဟာရွှေတဝန်းဝန်းဖြစ်နေမယ်ထင်တာပဲ။ဒါနဲ့မောမောပါမရှိတော့အဲဒီရေကံကမ္မမထိုင်ကမ္မထိုင်ပြီးတော့ယခုနှစ်ကဖြည့်ရတဲ့အာယုံယူလို့ဗုဒ္ဓနုဿိကမ္မတံစီးညတော်တော်လေးမောတာနဲ့ကိုင်းရေသောက်အောင်မယ်ဆိုကံထဲကရေကိုလက်ခုံတာနှစ်ခုံလောက်ခတ်ပြီးတော့ဘုံကြီးသောက်အာအမော့ကိုပြေးလို့စိတ်တက်ချမ်းပါပေါခရဝောသမိုးရွာတုန်းကရေတွေဟာဓာရီနေမှာပဲမခံသေးဘူးပေါ့လေအဲ့ဒါနဲ့ရေခတော့တုံးယူရီးယားကဘုန်းကြီးတွေနဲ့အတူတူလိုက်လာတဲ့ကပ္ပိယဒဂါလေးသူ့နာမည်ကဝမ်ချိုင်လို့ခေါ်တယ်ဗမာလူကောင်းကောင်းပြောတတ်တယ်ဟေးဝမ်ချိုင်ငါတော့အမောကြီးကွာပေါခရဝတ္တမိုးကြီးကိုတောက်ပြီးကြီးကွာမင်းတောက်ဆမ်းပါဦးဆိုတော့အဲ့ဒီဒဂါလေးကဟိုကြည့်ဒီကြည့်နဲ့ဘာပြောတယ်အောင်မလို့ဆရာတော်ရေတောက်လာတာတော်တော်ကောင်းတယ်ဟာကောင်းတယ်ကွာအမောပြေးသွားတယ်ကောင်းရောပေါ့ဆရာတော်တော့ဟိုအရှိပဲကန်လန်းကြည့်သမ်းပါဦးနဲ့ကံကြီးရဲ့အရှိပဲကံဘုန်းကြီးကသူပြောတာနဲ့လှမ်းကြည့်လိုက်တော့အောင်းမမင်းအဲ့ဒီကြတော့မှရေအန်ထုတ်ခြင်းစီပေါက်သွားတယ်။ကလမနှစ်ယောက်အဝိရှော်နေကြတယ်။ဟုတ်လား။မဲသဲနေတာပဲကလမနှစ်ယောက်အဝိရှော်နေကြတာ။ကံရဲ့အရှိပဲဘုန်းကြီးတို့ကအနောက်ဘက်ကတောက်ကြတာ။ဩယေဒနာဆိုတာဟာယေဒနာရဲ့တန်ဖိုးကိုနားလေတဲ့လူရဲ့လက်ထဲရောက်မှတန်ဖိုးရှိတာကိုဗျာ။ယရနာရဲ့တန်ဖို့နားမလဲတဲ့လူလေလူရဲ့လက်ထဲရောက်နေချင်းကြောက်စိမ့်တုံးကြီးတောင်တခါတခါချိန်နှင်းကုန်ဖြစ်ဘူးတဲ့နော်ဒါကြောင့်မို့လို့လုံမဏီတို့ခုနကကပိလဝတ်တို့ဏိရောဓယုံတို့ဆိုတာဗုဒ္ဓဘာသာသူတော်စင်တွေအတွေ့တော်ယရနာအနေနဲ့အထွတ်အမြတ်ထားတဲ့နေရာတွေပါပဲသို့သောသာသနာမကြီးညိုတဲ့ပုဂ္ဂိုလ်ရဲ့လက်ထဲမှာလည်းအဲ့ဓာတွေဟာဥကျံခွဲလောက်တောင်မှတန်ဖို့မရှိတာတွေဖြစ်နေခဲ့တယ်အနိစ္စဝတ္တသင်္ခါရဥပါဒဝယဓမ္မိနောအနိစ္စသဘာဝသင်္ခါရဥပါဒဝယဓမ္မိနောဩပိစီတဝါနိရောဇန္တိတိသံဥပါသမောဒုက္ခောသဘာဝသင်္ခါရလုံးစုံသောသင်္ခါရတရားတို့သည်အနိစ္စဝတ္တမြဲသောသဘောမရှိကြလေကုန်သောတကားပြည့်စည်ခြင်းသံလင်ရှိကြလေကုန်၏ဥပါဒဝယဓမ္မိနောဖြစ်ပေါ်ပြီးလျက်ပြည့်စည်ခြင်းရှိကြလေကုန်၏ခင်ပေါ်ပြီးလျင်ပြည့်စည်ခြင်းသဘောအတိဖြစ်ဖြစ်နေကြလေကုန်၏။ဩဘိစိတ်တော်ဖြစ်ပေါ်ကြကုန်ပြီးလျင်ဤရောဇံတီးခွေပြောက်ချုံကြီးရုပ်သိမ်းကြီးသွားကြလေကုန်၏။တနေ့တော့အကုန်လုံးပြောက်ပါပဲ။ဘုရားတော်ပရိသတ်စိတ်သာချထား။တနေ့ကြရင်တဲ့သာသနာမှတ်တိုင်းတွေရောသာသနာအထိတ်မှတ်တွေရောသာသနာအဆောက်အုံတွေရောသာသနာတော်ကြီးရောအကုန်လုံးဒဇမမကြအောင်ပြောက်ရမယ်ဆိုတာကတော့သိကြပြီးသားပဲ။သင်္ခါရဓမ္မဆိုတာမပြောက်ပဲဖြစ်ပါလေအရိမတိယဘုရားကိုယ်တော်မြတ်မပွင့်မီတဲ့ဂေါတမဘုရားသာသနာဟာပြီနဲ့အကုန်လုံးပြောက်သွားရမယ်ရှိရှိကပွင့်ပြီးကြတဲ့ဘုရားတွေရဲ့သာသနာနဲ့အထိတ်မှတ်ဒီခုရှိများရှိသေးလို့လား ကာကုသန္တာကောနာကမနာကသဗ္ဗတဲ့အဲ့ဒီဘုရားလေးစုနဲ့ပတ်သက်တဲ့အထိမ်းအမှတ်တွေဘာတွေများရှိသေးတော့ဘာမှမရှိအဲ့ဒီဘုရားတွေရဲ့သာသနာအကုန်ကွယ်ပြီးမှဂေါတမဘုရားကပွင့်ရတာဂေါတမဘုရားသာသနာကွယ်ပြီးမှသာလျှင်အရိမိတ်ရဘုရားသာသနာလာမှာဟုတ်ဘူးလားဒါကြောင့်ဘုရားနှစ်စုတစ်ပြိုင်နဲ့ပွင့်ရထုံးဆံမရှိပါဘူးဘုရားနှစ်စုပြိုင်ပြီးတော့မပွင့်တဲ့အတွေ့အကြုံနောက်ဘုရားပွင့်ဖို့ရန်ရှေ့ဘုရားသာသနာကကွယ်ပေးရမယ်တဲ့ဓမ္မတာကြီးပဲအဲ့ဒီဓမ္မတာသဘောသင်္ခါရသဘောကိုသဘောကျနှလုံးသွင်းပြီးတော့ဒေါမနတဝေဒနာကိုပယ်ရှားရမှာဟုတ်လားဒါကြောင့်ဥပ္ပစီတော်ဖြစ်ပေါ်ကြကုန်ပြီလေနေရုံဇန်ဒီကွယ်ပြောက်ချုပ်ငြိမ့်ရေယုံသိမ့်ကြလေကောင်းဤဒေသာတို့ဖြင့်ချင်းပြချင်းမြေနှိမ့်ဆက်နေသောသင်္ခါရတရားတို့ဤဘုမသံမောငြိယာချုပ်ရာငြိမ့်ချုပ်ရာဖြစ်သောနိဗ္ဗာန်ပြီကဒုက္ခလွန်လွန်ချမ်းသာလှပါပြီတော့ဒီတကအနန္တငါဘုရားရဲ့ထံတော်ဘာ၌ခါစားလိမ့်မအိုညီဘောအနန္တဣဓာဤလုံမဏိခောဥယင်တော်မှာတတကတော်တတကရာခေါ်တွင်ငါဘုရားရှင်ဤဇာတော်မွေးဖွားတော်မူခဲ့လေသည်ဣတိပိဤသို့ရည်ရွယ်၍လည်းပဲတတ္တသာတရာတရားနှင့်ပြည့်စုံသောကုလဗုဒ္ဓံသာမျိုးကောင်းသာမျိုးကောင်းတို့ပေါင်းသူတော်ကောင်းတို့အတွေ့ဒသနီယံမပြတ်မပြတ်ဖူးမြော်ထိုက်ပါပေသောမံဝေဇနီယံဖူးလိုက်မယ်ဆိုရင်ကုသိုလ်တရားဖြစ်ပွားနိုင်သောဌာနံဌာနတခုဟူ၍သာလျင်တထဗံကောင်းစွာမသွေမှတ်ထိုက်ပါပေတော့တည်းဤတရားကိုဘုန်းကြီးတို့ရွေးချယ်ပြီးတော့ဟောတာဟာလေသာသနာ၏အခြေအနေကိုဘုန်းကြီးတို့ဥစားပြီးဖော်ပြခြင်းလို့ပါပဲဟုတ်လားသာသနာပြည့်ကြတဲ့ဒကာဓမ္မပေါင်းသူတော်ကောင်းတို့အတွဲသာသနာ၏ကိုဘယ်လိုတို့ဆောင်ရွက်သင့်တယ်ဆိုတာကိုစဉ်းစားဖို့အခြေခံရတော့အောင်ဒါတွေကိုဘုန်းကြီးတို့ထည့်ပြီးတော့ပြောပါတယ်ကိုင်းဇာတဌာနပြီးလိုက်ကြပါတော့ဗျာဒါကကိုပြီးရင်လို့အတင်းပြီးလိုက်တာမပြီးသေးဘူးဆိုမွေးဖွားတဲ့နေရာတစ်ခုတည်းကိုပဲမိုးလင်းအောင်ပြောလေပြီးမှာမဟုတ်ဘူးမပြီးတဲ့အတူတူတော့ပြီးပဲပြီးလိုက်ကြဆိုဟုတ်လားကိုင်းနောက်တစ်ခုပါတဲ့တော့ဘာမှမပြောရသေးပဲမေးလို့ပဲရပါဣဒာနန္ဒတတကတောအနုတ္တရမမသံဘောတိပိသံဘုဒ္ဓောတိအာနန္ဒတတတကုလဗုဒ္ဓသာဓတနိယံပံဝေဇနိယံဌာနံအာနန္ဒငါဘုရားရဲ့တန်တော်ဘာနာဤခါစားလိမ္မာအိုညီဘောအာနန္ဒဣဒံဤဘောဓိပင်ဆိုသောအယတ်ဒေသနှင့်ဘောဓိဌာန၌တတကတောတတကရောကိုတွင်ငါဘုရားရှင်ကိုတော်မြတ်သည့်အနုတ္တရတုမရှိမြတ်စွာဘုရားဘောဓိရတမဉ္စံသဗ္ဗညုတဉာဏ်တော်ကြီးကိုပိသံဗုဒ္ဓောကောင်းစွာထင်ထင်ထိုးထွင်း၍သိမြင်တော်မူခဲ့လေသည်ဣတိပိဤသို့ရည်ရွယ်၍လည်းပဲဗန္ဓနာသရတရားနှင့်ပြည့်စုံသောကုလဗုဒ္ဓသာမျိုးကောင်းသာမျိုးကောင်းသည့်ပေါင်းသူတော်ကောင်းတို့အတွေ့ဒသနိယံဖူးမြော်ထိုက်ပါပေသောသံဝေဇနိယံကုသိုလ်တရားဖြစ်ပွားနိုင်သောဒါနံဌာနတခုဟူ၍ဒါတဗံကောင်းစွာမသွေမှတ်ထိုက်ပါပေသတည်းဒုတိယဒသနိယဌာနဒုတိယသံဝေဇနိယဌာနဆိုတာကဘောဓိဌာနလို့မှတ်ရမယ်ဗါရဲတော့ဘောဓိဌာနဆိုတာကဘောဓိပင်ပေါက်တဲ့နေရာဘယ်နေရာဘောဓိပင်ကဘယ်နေရာပေါက်ပြီးတော့ဘီဟာနဲ့ခြေတုံးကခေါ်ဆိုရင်တော့မကဒတိုင်းမကဒတိုင်းမှာဂယံလို့ခေါ်တဲ့မြစ်တစ်ခုရှိပါတယ်ဂယံဆိုတာမြစ်ရဲ့နာမည်ဟိန္ဒူလူမျိုးတွေအထွတ်အမြတ်ထားတဲ့မြစ်တစ်ခုဘာဖြစ်လို့ဒီမြစ်ကိုအမြတ်ထားတော့ဆိုတော့ဟိန္ဒူလူမျိုးတွေမကောင်းတဲ့ဒုစရိုက်တွေကိုလှုပ်ခဲမိသမျှအဲ့ဒီဂယံမြစ်တဲ့ဆင်းပြီးတော့ရေစိမ့်လိုက်မယ်ရေချိုးလိုက်မယ်ဆိုရင်တို့ရဲ့အကုသို့အညစ်အကြေးတွေအကုန်လုံးသန့်ရှင်းတယ်တဲ့ခရမြေအဲ့ဒီခရမြေထဲမှာဟိန္ဒူတွေတခါတည်းပြာဒုလဆိုရင် မနဲ့၄နိုင်လောက်ထထဆင်းပြီးတော့အဲ့ဒီတဲ့ကိုတုံးလုံးချုပ်ပြီးတော့ရေစိန်ကြတယ်ဟိန္ဒူသာဓုတွေဘုန်းကြီးတွေပေါ့ဘာလို့တာလဲဆိုကိလေသာရေမျောတာတဲ့အောင်းမယ်ရေစိန်လို့ကိလေသာကုံတဲ့ရေစိန်လို့ကိလေသာကုံဆိုရင်မြစ်ထဲကငါးတွေကြာလာဆက်ရဟန္တာတော်ဖြစ်ဖို့ကောင်းအဲ့ဒီကရမြစ်ထဲမှာဆင်းပြီးတော့ရေစိန်ကြတဲ့ဟိန္ဒူသာဓုတွေကရမြစ်မှာလည်းရှိပါတယ်ယမုနာမြစ်မှာလည်းရှိပါတယ်အဂရံမြို့ကိုဘုန်းကြီးတို့ရောက်တော့ယမုနာမြစ်ရေစိမ်းတဲ့ကလားတွေအများကြီးတွေ့ကြတယ်ဗာရာဏစီရောက်တော့လည်းပဲကဲငါမြစ်ထဲမှာရေစိမ်းတဲ့ဓာတုတွေအများကြီးတွေ့ခဲ့ပါတယ်သူတို့ရေချိုးပွဲနဲ့ဘုန်းကြီးတို့ရောက်တဲ့အခိုင်နဲ့သွားတိုက်ဆိုင်နေတာစိတ်ပြေလုံးလို့နည်းနည်းပဲအကက်ခပါတယ်အနာသွားပြီးတော့မကြည့်ခဲ့ပါဘူးအဲ့ဒီတည်းထူးထူးခြားခြားလုပ်တဲ့လူတွေကရှိပါသေးတယ်မြစ်ထဲဆင်းပြီးတော့ရေစိမ့်နေထွက်လာတော့မတ်တိုက်ရပြီးတော့မျက်စိမမိတ်တော့မျက်စိနဲ့နေကိုကြည့်တော့တွေ့တွေ့ကြည့်ရနေတဲ့သာဓုတွေကလည်းရှိသေးတယ်။နေကရှိကထွက်လာပြီသူတို့ကရေစိမ့်ပြီးတော့မျက်လုံးနဲ့နေကိုစစ်စစ်ကြီးကြည့်ပြီးတော့မမိတ်ဘဲနဲ့ရပ်နေတာ။နေတက်တက်တက်တက်လာရင်သူ့ခေါင်းကမော့မော့မော့မော့လိုက်တော့နေမုန်းတိုက်ရင်ခေါင်းကြီးကိုမော့လို့နေအနောက်ရွှေ့ရင်သူတို့ခေါင်းကလည်းရွှေ့ရွှေ့လိုက်သွားတာမမိတ်ရဘူးအဲ့ဒါတောက်တော့ကြည့်ရတာ။အဲ့ဒါကဘာလို့ထားလဲလို့ဆိုတော့ဟုတ်ပြီမျက်စီတဲ့ကိုနေတက်သွန်းလိုက်တဲ့အတွက်ကြောင့်မို့လို့သူတို့မှာသမာဓိကောင်းစွာဖြစ်တယ်။နေနဲ့မျက်စီနဲ့နေတစက်တည်းစပြီးတော့ထားတဲ့အတွက်ကြောင့်မို့လို့သမာဓိကောင်းစွာဖြစ်တယ်ဆိုပြီးတော့သူတို့ကသမာဓိယူကြတာ။အဲလိုကျင့်နေတဲ့ပေါင်းရှင်မှာမတ်တရတချို့လည်းကြောက်တုံးမှာမတ်တရနေမော့ကြည့်ပြီးတော့ကျင့်နေတဲ့ပုဂ္ဂိုလ်ကြီးတွေညကြဆင်းပြီးတော့ရေစင်းလေးကြပြောင်းနေတာနေမော့ပြီးတော့ကြည့်နေကြပြောင်းအဲ့ဒီပုဂ္ဂိုလ်ကြီးတွေဟာတချို့များနှစ်ပေါင်း20တချို့လည်း30တချို့လည်း40အားထုတ်ပြီးပြီဆိုပါလားအဲ့တော့နှစ်ပေါင်းများစွာအားထုတ်ရတဲ့ဒီလူကြီးတွေရဲ့ဉာဏ်မစရိယအကျင့်မြတ်ကိုတဲ့ရေသက်ပဲပြီးတော့ပူဇော်ရအောင်ဆိုကာရမတွေကမြစ်တွေကရေတွေအိုးနဲ့ခတ်ခတ်ပြီးတော့အဲ့ဒါခေါင်းကနေလောင်းပြီးတော့ရေချိုးပေးနေကြတယ်ပြင်ညိုလိုက်ကြတာသူတို့များအဲ့ဒါရေချိုးပြီးအားရတင်းတင်းပြီးရေလောင်းလို့အားရပြီးကြီးဦးကြီးတွေနဲ့လောင်းကြတာလောင်းလို့အားရပြီလဲဆိုတော့ဘာလုပ်တယ်အောင်မေတော့ရှေ့တဲ့တွေကနေအဲ့ဒါကြီးဦးနေအဲ့ဒါဝိုင်းပြီးတော့အဲ့ဒါရေခမ်းယူသွားကြတယ်ခေါင်းကနေရေလောင်းချပြီးတော့မှစီးကြလာတဲ့ရေကိုရှေ့ကနေကြီးဦးနဲ့ခံသွားတယ်ဆိုတော့မလေးဘာလုပ်ကြတာလဲအဲ့ဒါကဘုရားတို့ပရိသတ်ဘာလုပ်ကြတာလဲကြီးဦးနဲ့ခံနောက်ကခံပေါ့ဘယ်နဲ့ရှေ့ကခံရတာလဲတော့အဲ့ဒါလူအရဲ့နဲ့ကြီးဦးနဲ့ရေတွေခန်းယူသွားကြတယ်။အဲ့ဒါဘာလို့မလဲမသိအိကြဝေတော့ကြမယ်ထင်တာပါပဲ။အန္တရကင်းတဲ့ယောဂကင်းတဲ့ဘာညာဆိုပြီးတော့ဩသူကတော့နှစ်50ကျင့်ထားတာတဲ့။အမေငါဆရာကြီးကနှစ်60ကျင့်ထားတာတဲ့။ငါဆရာကြီးကနှစ်80ကျင့်ထားတာတဲ့။ဟာအကျင့်များများကျင့်ထားတဲ့ပုဂ္ဂိုလ်ရဲ့ရေကို3တောက်ရရင်သူတို့ကပိုးအန္တရကင်းတယ်လို့ထင်ပါတယ်။အဲ့ဒါနဲ့ရှိကနေရေတွေခန်းခံပြီးတော့ယူသွားကြတယ်။ကရာမြစ်ထောကရာမြစ်ရဲ့အနီးမှာမြို့တစ်မြို့တည်တော့မြစ်ကိုအစွဲပြုပြီးတော့ကရာမြို့လို့ခေါ်လိုက်တယ်တောင်ဘက်နာမှာကရာမြစ်အရှိဘက်နာကနေရင်းစရာမြစ်အဲဒီအရှိဘက်နာကနေရင်းစရာမြစ်ကအရှိမြောက်စီကိုစီးသွားတယ်တောင်ဘက်မှာရှိနေတဲ့ကရာမြစ်ကအရှိဘက်ကိုစီးသွားပါတယ်မြောက်ဘက်နာမှာကြည့်လိုက်မယ်ဆိုရင်တဲ့ကရာမြို့ဆိုတာရှိပါလေရဲ့ခရံမြင့်နဲ့နီးတဲ့အဲ့ဒီကုန်းကလေးတစ်ခုမှပေါက်လာတဲ့ညောင်ပင်နဲ့မင်းသိဒ္ဓဟောလုံးမဏိမှာဖွားတော်မူတဲ့နေ့တုန်းကသိဒ္ဓတ္တမင်းသားနဲ့တပြိုင်နဲ့ပေါက်လာတဲ့ညောင်ပင်ကြီးအဲ့ဒါဗောဓိပင်လို့ခေါ်တာပေါ့သိဒ္ဓတ္တမင်းသားနဲ့ဒီညောင်ပင်ကြီးနဲ့တပြိုင်နဲ့ပေါက်ကြဖွားကြတာသိဒ္ဓတ္တမင်းသားရဲ့အဲ့ဒီညောင်ပင်ကြီးရဲ့အာနန္ဒမင်းသားရဲ့ရသောရရာရဲ့ရှင်ဦးကြီးလေးလို့ရဲ့ဆန္ဒအမကြီးရဲ့ကန္တကမြင့်ရဲ့ခုနှစ်ခုနော်ဖွားဖက်တော်ခုနှစ်ယောက်လို့ခေါ်ပေါ့အေးညောင်မင်းကြီးဒီနေရာပောက်တဲ့အချိန်မှာသိတဲ့တာမင်းသားကလုံမဏီမှာဖွားပြီးသက်ကလေးနဲ့ပြောမဟာသက်ကလေး68ကျုံဟုတ်ကဲ့လားဘုန်းကြီးပြောဟုတ်တယ်ကြီးပဲတန်တေယူကဆယ်လကျန်သောမဟာသက်ကလေး68ကျုံကဆုံလက်ပြီးတော့ကြံနေဝဲချမ်းမြေစုံစီလုံမဏီမှာမိုင်းလိုက်ဆိုဘွားတော်မူသည်နဲ့လူအောင်မြို့လမ်းမှာကိုမာတက်ကြီးဘယ်နှခုတော့68ခုကဆုံလာပြီးတောက်ကြနေပါဒီညောင်မင်းဒီနေရာပောက်ခဲ့တယ်တိတ်တရမင်းသားကဟိုးလုံးမဏိမှာဘွားတော်မူခဲ့ပါတယ်အ
အဲအလောင်းတော်မင်းသိတာတောထွက်တော်မူလို့မိနေရင်းသလားနေရအရှိပဲကံကဥရဝေလာတောအုပ်ထဲမှာ6နှစ်တို့ကာလပါလံဒုက္ခစရိယာကျင့်တော်မူပြီးတော့မှဒုက္ခစရိယာကျင့်လို့ဘာရမဖြစ်မှန်းသိတော့ဒီအတ္တကိလမရနေယောကခေါ်တဲ့ကိုယ့်ကိုယ်ကိုညှင်းဆက်တဲ့အကျင့်ကြီးကိုစွန့်ပြီးတော့သေနာနိဂုံးကိုသံခံဝင်သေနာနိဂုံးသူတော်သူဇာတာကလည်းပဲတရားသုံးခုနဲ့ကဆုံးလာပြီးနေမနဲ့ခင်းသူကလည်းဘာလို့တုံးဆိုတော့သူသားစုပေးတဲ့ညောင်မင်းကိုတခါတည်းသွားပြီးတော့နတ်တယ်မယ်လို့ရွှေခွက်နဲ့နှုတ်ကနာတွေယူပြီးတော့သွားဘုရားကိုတော်များရဲ့အလောက်တော်မင်းသိတတ်ကလည်းအဲ့ဒီညောင်မင်းကညောင်ပိနေပြန်ဒီညောင်ပိနေပြန်ချိန်ရင်ဒိုင်းပြီးတော့အချိန်ဆောင်နေတာသုံးခံသွားမလို့ကာသုဇာတာကရွှေခွက်နဲ့အလားဆုံကြတော့ဘုရားလုံးတော်ကြီးကြည့်ပြီးတော့အဲ့ဒါညောင်မင်းဆောင်နတ်ပဲဆိုရွှေခွက်ကြီးဘုရားလောင်းရဲ့လက်ထဲအပစ်ခဲ့တာဘုရားကိုယ်တော်မြတ်အလုံးတော်ကအဲ့ဒီနှုတ်ကနာတွေဖုံးပေးပြီးတော့ရွှေခွက်နေရင်းစရာမြစ်ထဲမြှော့ချဘုရားကိုယ်တော်မြတ်အလုံးတော်ကအဲ့ဒီနှုတ်ကနာတွေဖုံးပေးပြီးတော့ရွှေခွက်နေရင်းစရာမြစ်ထဲမြှော့ချနေရင်းစရာမြစ်ထဲမှာရေချို့ရေသုံးတာပြီးတော့မှခုနကလုံမဏီမှာသိတ္တထနဲ့ဓပြိုင်နဲ့သိတ္တရဘောတော်မူတို့ကဓပြိုင်နဲ့ပေါက်လာခဲ့တဲ့ညောင်မင်းအောက်ကိုသွားပြီးတော့ထိုင်နေအဲ့ဒီဘောဓိညောင်မင်းရဲ့အရှိပဲနားမှာဂိုက်150လောက်ဝေးမယ်ပေါ့စိတ်ကြောင်းသားတွေစိတ်ကြောင်းရင်စုစုပြီးတော့နေခိုတဲ့မိုးခိုတဲ့ညောင်မင်းကြီးတပင်လိုက်ကြည့်သေးတယ်အဲ့ဒါကိုဇဘာလာညှောတာစိတ်ကြောင်းညောင်မင်းလို့ခေါ်တယ်စိတ်ကြောင်းသားတွေထိုင်တဲ့ညောင်မင်းအောက်မှာဗုဒ္ဓအလောင်းတော်မထိုင်ဘူးစိတ်ကြောင်းသားတွေမထိုင်တဲ့အနောက်ဘက်ကညောင်မင်းအောက်မှာတပန်းနဲ့သွားထိုင်တာအဲ့ဒီညောင်မင်းအောက်သွားတော့လမ်းမှာမြဲရိပ်နေတဲ့အမျိုးသားတယောက်နဲ့တွေ့တယ်ရဲရင်နေတဲ့အမျိုးသားကဘုရားအလောင်းကြည့်ပြီးတော့ကြည်ညိုလိုက်တာဥရိယကလည်းခမ်းညလှလဲလှသတ်လဲသတ်ပဲဒါလို့ကြည်ညိုစရာကောင်းတဲ့ယောက်ျားကိုငါတခါမှမတွေ့ဘူးဘူးဆိုပြီးတော့လူစရာရှာဘာမှမရှိတာနဲ့မြက်ထုံးရှစ်ထုံးလှူလိုက်တာမြက်ရှစ်ထုံးအလောင်းတော်လှူခံပြီးတော့ညောင်မင်းကြီးရဲ့အရှိပဲခြေရင်းမှာဖြန့်ခင်းပြီးတော့ဟိုးအရှိပဲကနေတင်စရာမြစ်ရှိရာမျက်နှာမူပြီးတော့တံမလင်ကိုထိုင်တော့တာတရားသုံးခုနဲ့ကဆုံးလတ်ပြီးရကဆုံးလတ်ပြီးရမနယ်ခင်းကစတဲ့အဲ့ဒီမြေခင်းပေါ်မှာထိုင်ရနေကြတာညနေစောင်းပြီဆိုတော့လာပြီအကြမင်းတို့သူယမနာမင်းတို့တန်တုတ်တိတနာမင်းတို့နာမင်းနေဗြဟ္မာမင်းနေကဟာရီမင်းသိတဲ့ဖယားဖြစ်တော်မှာဖယားဖြစ်တော်မှာဖယားဖြစ်တော်မှာဆိုပြီးတော့ဥယျလူကပူဇော်စရံဆိုတဲ့အရေးပဲထင်ပါတယ်ဝိုင်းအောင်ပြီးတော့တခါတည်းအလူရဲ့ပူဇော်ပြီးတော့စောင့်နေကြတာမန္တကြီးကစိတ်တကြီးနဲ့အတင်းအောင်တိုင်းနဲ့အော်ဟိကျွေးကြောပြီးတော့တက်လေလာရောတရားကြီးလည်းပြည့်ရောမြမကြီးလည်းပြည့်ရောသူရမနမင်းရောအကုန်ထွက်ပြေးကြတာတယောက်မှကြံမန္တကြီးလာတော့ကြံတဲ့နတ်တွေတရားတွေမြမတွေပြေးရတာဘုန်းကြီးတို့ပရိသတ်စဉ်းစားရင်ဘယ်နဲ့မန္တတဲ့ဟူမြမတွေကတကူများမကြည့်တော့ဘူးလားကြည့်ပါလေမြမတွေတကူကြည့်ပြီမဲ့ဘာကြောင့်ပြေးတော့ဆိုတော့စဉ်းစားကြည့်ပေါ့ဗျာဟောဒီမှာဘုန်းကြီးတို့ပရိသတ်တရားကြီးတွေအလားမျိုးနဲ့ကောင်းစီဥက္ကရာတကားကြီးတို့ပါတိဥက္ကရာတကားကြီးတို့အာမေရက်ထဲရွာတဲ့ဟန်နဲ့ပန်းနဲ့သွားနေတဲ့အခါများအရက်တွေကလိုက်လိုက်ခွေးယူခွေးယူဆိုပဲလောက်ကြမယ်အကုန်လုံးပြေးကြရမှာခွေးယူကိုရင်ဆိုင်လို့မဖြစ်ဘူးရဟလားအဲ့တော့ဣန္ဒြေနဲ့ဟန်နဲ့ပန်းနဲ့လာတဲ့လူတွေကခွေးယူနဲ့တွေ့ရင်ဣန္ဒြေဆယ်လို့မရဘူးအကုန်ပြေးရတာဒီတိုင်းပေါ်ဗျာမန္တကြီးကအုံတိုင်းလို့တက်လာတော့ဗြဟ္မာမင်းကြီးလည်းမနေနိုင်ဘူးခွေယူကြီးပြန်ဆိုင်ရဲလို့လူကြီးလူကောင်းတွေပြေးသလိုအကုန်ပြေးရတာအဲဒါကြောင့်မန္တကဗြဟ္မာထက်တကူကြီးတာတော့မဟုတ်ဘူးခွေယူလို့ပဲကြောက်လို့ပြေးတာပါဟုတ်လားဘာကြောင့်တပါးနဲ့ကြာရခဲ့တယ်မန္တကပြင်းစီတဲ့ဘုရားကိုယ်တော်များလောက်တော့ကမိမိဘယ်ကအာဟုရာမရှိတော့ဘူးရေလို့မတွက်လဲပါနဲ့ဘုရားအလောင်းတော်အာဟုရာပြေဝါရှိပါနဲ့အာဟုရာကပါတဲ့တော့ငါဒီနေ့တည်းကဘာတည်းပါရမီတော်ကြီးဆေဘအကျေပွားတော့30ဘာဝနာကြီး5ပါးနဲ့ကြည့်ကျင်တော်မူခဲ့တာကိုငါဘက်ကသက်သေးအနည်းနဲ့လူတွေနဲ့တည်းမရှိတော့ဘူးဟောဒီညီကြီးဒီငါဘက်ကသက်သေးအရာတီးပါတယ်ညီကြီးတီးပါတယ်ဤမပရိညီကြီးငါသည်ဘုရားဖြစ်ပုံရကြည့်ကြချုပ်ကိုအာဒုက္ခတာကိုတကယ်သိတာမှန်ခဲ့ရင်တော့သက်တည်းအရာတီးလို့အဋ္ဌံပြီးတော့လက်ရပဲလက်တော်နဲ့မြေကြီးကိုထိပ်ပြီးတော့သစ္စာဆိုခဲ့တာလက်ရပဲလက်နဲ့မြေကြီးကိုထိပ်ပြီးတော့သစ္စာဆိုလိုက်တော့ဟောဒီမြေကြီးကတိတံစွာတုံဟိပြီးတော့မန္တရဲ့တက်ကြီးကို6လှမ်းပြီးတော့ထုတ်လိုက်တာမန်စစ်တက်ကြီးပြိုကွက်ပြီးတော့ထွက်ပြေးတယ်
တဲ့နေမဝင်ခင်လေးမစစ်တကြီးပြုတ်ွက်ပြီးတော့ထွက်ပြီးတော့မန္တကြီးလည်းပဲဆင်မော်ကလိမ့်ကြကြောက်လန့်အားနဲ့ပြီးတော့သူကသိတ္တထာကိုနိုင်ရင်တော့ဒီနေရာအောင်ပွဲခံမယ်ဆိုပြီးတော့သူ့နောက်ကဂီတအဖွဲပါပါလာတာသူ့ကျင်းရတဲ့မှာလဲစောင်းကြီးတစ်ခုပါလာတယ်ပြောဆိုဆင်မော်ကလိမ့်ကြထွက်ပြီးတော့ကျင်းရတဲ့ကစောင်းကြီးကဗောဓိပင်အောင်မေ့ကြံရခဲ့တာဘုန်းကြီးရောက်တော့ရှာကြည့်သေးတယ်မတွေ့ဘူးဘာလို့ကောက်သွားတယ်လဲလို့ဆိုတော့တရားမင်းကောက်သွားတာမာနတကြီးထွက်ပြီးတော့နောက်တော့နတ်တွေပြမာတွေပြန်လာတော့အဲ့ဒီစောင်းကိုတရားမင်းကအရင်ဆုံးပြေးကောက်တာတရားမင်းကဒီစောင်းပြေးကောက်ပြီးတော့ဘသူပြေးလိုက်တုံးဆိုတော့သူ့နောက်ကဂီတလူလင်အဖွဲ့ဆိုတာရှိတယ်ရောင်တုံးလေး၅တုံးနဲ့အဲ့ဒီရောင်တုံး၅တုံးတီးနေတဲ့ဂီတအဖွဲ့ကိုသူကပြေးလိုက်တော့အောင်းမပစ္စတိခဆိုတဲ့နတ်သားဟာလေမာနကြီးဗောဓိပင်နာကြက်ကြံရခဲ့တဲ့စောင်းကိုသူ့စောင်းလုပ်ပြီးတော့တီးနေတာလိုက်တာအုတ်စစ်ပြီးမဲ့လို့ဝင်နေတာပဲဆိုတော့အဲ့ဒီစောင်းဘီလူကနတ်စောင်းဆိုတာတခြားမဟုတ်မာနကြီးကြက်ကြံရတဲ့စောင်းပဲအဲဒီလိုပေါ့ဗျာအဲ့ဒါကစောင်းသမိုင်းအပါထားဟုတ်လားဒီတော့မိဋ္ဌာမင်းသားဟာနေမဝင်မီဒေဝပုဒ္ဓမံကိုအောင်မြင်တော်မူခဲ့ပါတယ်နေမဝင်မီဗာမံကိုအောင်ခဲ့တော့မာနရဲ့ရံကိုတဲ့နေမဝင်ခင်အောင်မြင်တော်မူခဲ့တယ်။ဘုန်းကြီးတို့ဗုဒ္ဓဂေါတမသည်ဤညောင်ပင်အောက်မှာနေမဝင်မီမာနကိုအောင်မြင်တော်မူခဲ့ပါတယ်။ကတ္တဗဗျာရှင်ကိုတော်မြတ်ဘုရားအဖြစ်ရောက်တော်မူတုန်းကလည်းပဲဒီနေရာမှာပဲမာနရဲ့စိတ်ဓာတ်ကြီးကိုနေမဝင်ခင်အောင်မြင်တော်မူခဲ့သေးတာ။ကောနာကုံဘုရားရှင်ကိုယ်တော်မြတ်ပွင့်တော်မူတုန်းကလည်းဒီနေရာမှာပဲမာနရဲ့တက်ကိုအောင်မြင်တော်မူခဲ့တာကကုသံဘုရားရှင်ကိုယ်တော်မြတ်ပွင့်တော်မူတုန်းကလည်းဒီနေရာမှာပဲမာနရဲ့စိတ်တက်ကိုအောင်မြင်တော်မူခဲ့တာအောင်မြင်ဘုန်းကြီးတို့ပရိသတ်နော်ဘုန်းကြီးတို့ဗုဒ္ဓဂေါတမဘုရားရှင်ကိုယ်တော်မြတ်ရဲ့ဘောဓိပင်ကဒီနေရာညောင်းပဲနော်ကာသဗမယရှင်ကိုတော်မြတ်ဒီနေရာဖယံအဖြစ်ရောက်တော့ငါအမိပြုတ်ခဲ့တဲ့ဗောဓိပင်ကကြက်ခတ်ဝါပင်ကြက်ခတ်ဝါဗောဓိကောနာကုံဘယရှင်ကိုတော်မြတ်ဖယံအဖြစ်ဒီနေရာရောက်တော်မူတော့ငါအမိပြုတ်ပြီးတော့ပွင့်တော်မူတဲ့ဗောဓိပင်ကရေသဖမ်းပင်တကုသံဘယရှင်ကိုတော်မြတ်ဖယံအဖြစ်ရောက်တော်မူတော့ငါဒီနေရာအမိပြုတ်ပြီးပွင့်တော်မူခဲ့တဲ့ဗောဓိပင်ကကုတ်ကုပင်ဒီနေရာမှာဗောဓိဘယ်နှပင်ပေါက်သွားပြလဲကာကုသံဘုရားရဲ့ကိုယ်ကိုဗောဓိပင်ကောနာကုံဘုရားရဲ့ရေသဖန်ဗောဓိပင်ကသဗဘုရားရဲ့ဇခဝယုံဗောဓိပင်ဂေါရမဘုရားရဲ့ညောင်ဗောဓိပင်တဲ့ဗောဓိဘယ်နှပင်ပေါက်ခဲ့ဘုရားဘယ်နှစုဒီနေရာပွင့်ပြီးခဲ့တော့မာနကိုဒီနေရာဘယ်နှချိန်အောင်ပြီးခဲ့ပြလဲလေးချိန်အောင်ပြီးခဲ့ပြီအောင်ပြီဗျဒီနေရာရောက်ဖို့မကောင်းဘူးလားသွားဖို့မကောင်းဘူးလားဖူးမြော်ဖို့ပူဇော်ဖို့မတော်ဘူးလားအဲ့ဒါနဲ့တော့ဘာလို့မသွားကြသေးတာလားအောင်ပြီနော်အေးအပရာဇိတပန်လင်ကိသီသီပုဒ္ဓဝိပုက္ခလေဘယေကြီးဟိုးနောက်ဆုံးကပုပ္ပနာတုတ်ထက်ပါမဟုတ်လားအပရာဇိတပါဠိငိသီသီပုဒ္ဓပုဂ္ဂလိပိကိအပိသေကိသဗ္ဗဗုဒ္ဓနံဧကပါတောပမောတတိသဗ္ဗဗုဒ္ဓနံခေငါသိတုပွင့်တော်မူတဲ့သုသောထောထာမြတ်ဖရာတို့ရဲ့အပိသေကိဗုဒ္ဓဘိသိခံယူရာဖြစ်ပေထသောခေငါသိတုပွင့်တော်မူတဲ့ဖရာတဲ့ဖရာတဲ့ဒီနေရာဗုဒ္ဓဘိသိခံယူတော်မူခဲ့တယ်အောက်မြေပေါ့ဗျာနော်အဲဒါကြောင့်မလို့ဗုဒ္ဓဘုရားရှင်ကိုတော်မြတ်နေမွေမီတေဝဗုဒ္ဓမံကိုအောင်မြင်တော်မူပြီးတော့ညဉ့်ဦးယံကာလမှာပုပ္ပိနိဝါသနုဒိအဘိညာဉ်ကိုရပါတယ်။မန်းကောင်းယံကာလမှာဓိဗဆေကုအဘိညာဉ်ကိုရပါတယ်။မိုးပေါယံကာလကဆုံလာတိကျော်တရက်ကူးတော်မယ်ဆိုတဲ့အချိန်ကြဓမ္မဘုရားဖြစ်သောကောင်းစွာရောက်တော်မူခဲ့ပါတယ်။ဒီတော့ဗုဒ္ဓဂေါတမသည်ဘောဓိပင်အောက်မှာပဲဘောဓိညောင်ပင်အောက်မှာပဲခန္ဓာ၅ပါးကိုလည်းအောင်မြင်တော်မူခဲ့တဲ့ခန္ဓာမှန်ကိလေသာ၁၀ပါးကိုလည်းအောင်မြင်တော်မူခဲ့တဲ့ကိလေသာမှန်သင်္မင်းကိုလည်းအောင်တော်မူခဲ့တဲ့နေတော်မူခဲ့တဲ့မစ္ဆုမှန်ကံတရားကိုလည်းအောင်တော်မူခဲ့တဲ့နေတော်မူခဲ့တဲ့ဘိသင်္ခါရမှန်မာနကိုလည်းအောင်မြင်တော်မူခဲ့ပါတဲ့ဒေဝပုဒ္ဒမှန်တဲ့မံပင်နှပါအောင်တော်
ဗုဒ္ဓဂေါတမမင်္ဂဘာအောင်တော်မူခဲ့တာဟောဒီဘောဓိပင်နေယကသဗ္ဗဗယမင်္ဂဘာအောင်တော်မူခဲ့တာလည်းဘောဓိပင်နေယကကုသံဗယမင်္ဂဘာအောင်မြင်တော်မူခဲ့တာလည်းဘောဓိပင်နေယဟုတ်ဘူးလားကောဏဂုံဗယအောင်မြင်တော်မူခဲ့တာမင်္ဂဘာအောင်တော်မူခဲ့တာလည်းဘောဓိပင်နေယကကုသံဗယမင်္ဂဘာအောင်မြင်တော်မူခဲ့တာဘောဓိပင်နေယကိဃပဲတို့ပွင့်တော်မူတဲ့သုသောထောတမြတ်ဖရာတို့မင်္ဂဘာအောင်မြင်တော်မူခဲ့တာဘောဓိပင်နေယဟုတ်လားအဲဒါကြောင့်ထူးမြတ်တဲ့နေရာတစ်ခုမို့လို့သွားတိုက်တဲ့နေရာဓတ်တနိယလို့ခေါ်ပါတယ်သံဝေဇနိယလို့လည်းခေါ်ပါတယ်မနေ့ခင်လက်ပြီးတော့တရက်တို့ကူးပြီဆိုတော့လိုက်ပြီးတော့တရက်ဤအာယုန်ချင်းလင်းတဲ့ကာလဗုဒ္ဓဘုရားရှင်သီတို့ဘောဓိပင်အောက်ကထိုင်နေတဲ့တင်ပလင်ခွေကိုမဖြစ်ပါပဲနဲ့အနိကဇာတိသံသာရံသန္တဝိသံအနိတိသံဃာကာရံကဝိသံတောဒုက္ခဇာတိပုဏ္ဏပုဏ္ဏသာဃာရကဒိဋ္ဌောတိပုဏ္ဏဇိယနာကာဒေသဗာတိပဒုက္ခပေကကကုတံဝိသင်္ကတံဝိသင်္ခာရကတံစိတံဒနာနံခယမိစကာလို့အနမနေသံသရာဆက်ကနှိမ့်ဆက်လာခဲ့တဲ့ကိလေသာကိုအောင်မြင်တော်မူခဲ့တဲ့အတွက်ကြောင့်ဝမ်းသာလွန်းလို့တဲ့ဥဒ္ဒနေကျူပြီးတော့ထိုင်နေလိုက်တာဘောဓိပင်ခြေချင်းကဒီအပရာဇိတာပန်းလေးမှာထိုင်နေတာတံပလင်ကိုတခွေရဲရင်တော့မဖြစ်ဘူးပြောင်းပြောင်းပြီးတော့ထိုင်တာမဟုတ်ဘူးတံပလင်ကိုတခွေရဲနဲ့ဒီပလင်ပေါ်မှာထိုင်နေတာခုနှစ်ရက်ကြာတယ်ဘယ်လောက်ကြာအဲ့ဒီဘောဓိပင်အောက်မှာထိုင်နေတဲ့ခုနှစ်ရက်ကိုဘောဓိပန်လင်ကလို့ခေါ်ပါတယ်တဏိဘောဓိတတ္တဟာခေါ်ပါတယ်တဏိပန်လင်ကတတ္တဟာဒီလိုခေါ်ပါတယ်ဟုတ်လားဘောဓိပင်ကရှေ့ပြောင်းရုံရတောင်ကုန်းကလေးပေါ်ကိုကြွသွားပြီးတော့ဘောဓိပင်ကြီးကိုပြန်ကြည့်ပြီးတော့မမိတ်သောမျက်စိနဲ့ဝမ်းသာလုံးလို့ကြည့်နေတာကဗတ္တာ9ရက်ကြာတယ်။အစုံလိုက်ပြီးတော့ရှေ့ရက်ကနေပြီးတော့လမ်းကွယ်လေးရောက်သွားဘူးလား။ဒါရီအာနိမိတာဗတ္တာဟကနေပြီးတော့မှတကဘောဓိပင်ကပြန်ကြွလာ။အရှိအနောလူလာတုကဇင်းညာလျှောက်ပြီးတော့နေလိုက်တာက9ရက်ကြာခဲ့ပါတဲ့ယရနာစင်ကမ္မဗတ္တာဟစင်းညာလျှောက်တဲ့နေရအတော်ကမင်းကြီးကအဲ့ဒါအုတ်ခုံကြီးစင်းညာကြီးလောက်ပြီးတော့ထားပြခဲ့တဲ့အထိမ့်မှမမိတ်သောမျက်စိနဲ့ရက်ကြီးတဲ့နေရအာနိမိတာစေတီတဲ့တဲထားခဲ့ပါတယ်။ခေါင်းရဲ့ဘယ်နှကြိမ်ဖြစ်သွားလဲ။၃ကြိမ်။ဗောဓိပင်ရဲ့မြောက်ဖန်တကဘုရားရှင်ကိုရောမြတ်ဂေတရာလောက်ကြွပြီးတော့ယရနာရွှေအိမ်ဖန်ဆင်းပြီးတော့မှယရနာရွှေအိမ်ထဲမှာစံနေတော်မူခဲ့တာ9ရက်အာဒီရဏကရသတ္တမဓမ္မသင်္ကတိဝိပိတာဒုက္ခရာပုဂ္ဂလပညာကရာဝုဒုရမိုက်ပဒံဆိုတဲ့အဘိဓမ္မခွန်နိုင်ချမ်းပညာများစွာဆင်ခြင်းသုံးသတ်တော်မူနေခဲ့ပါတယ်ပဋ္ဌာန်းဒေသနာတော်ကိုဆင်ခြင်းတော်မူတော့မှဘုရားရှင်ကိုရမြတ်ရဲ့ကြောင်းကြီးတော်တွေအဲ့ဒီရဏကရစံအင်းကကွန်မြူးလို့စက်ကြဝလာအနှံ့ပြတ်နေဒါဒီဗုဒ္ဓရောင်းကြီးတော်ရဲ့လူသားတွေကဘယ်သူမှမသိလိုက်ပါဘူးနတ်ဒီပြမလေးတော့သိပါရဲ့လူတွေတော့မသိသေးဘူးဒီချိန်မှာယတနာကရသတ္တဟကနေပြီးတော့မှတခါဘောဓိပင်ရဲ့ရှိမနာခိုက်200လောက်သွားလိုက်ရင်စိတ်ကြောင်းသားတွေစုနေတယ်ညောင်းမယ်အဲ့ဒီညောင်းမြောင်းမှာအလုံးတော်အဲညောင်းမြောင်းမှာဘုရားရှင်ကိုတော်မြတ်သတင်းသုံးပြီးတော့နေခဲ့တာက9ရက်ကြာပါတယ်အဲ့ဒါကိုတော့အဇပါလသတ္တဟခေါ်တယ်နောက်တခါဘောဓိပင်ရဲ့တောင်းမနာခိုက်400လောက်သွားလိုက်ရင်ရေအိုင်ကြီးတစ်ခုကမ်းမမှာကြီးပင်ကြီးပေါက်နေတယ်အဲ့ဒီကြီးပင်အောက်ကရေအိုင်စမ်းမှာထိုင်ပြီးတော့နေလိုက်တာက9ရက်ကြာခဲ့ပါတယ်မုဇလိန်တာပတ္တဟလို့ခေါ်ပါရဲ့နောက်တခါဗောဓိပင်ရဲ့တောင်းမင်းနာအခိုက်50လောက်ကွာတဲ့နေရာမှာလင်းလုံးပင်တစ်ပင်ရှိပါတယ်အဲ့ဒီလင်းလုံးပင်ခြေရင်းမာတရင်သုံးတော်မူနေခဲ့တာက9ရက်ကြာတယ်ရာဇာယရဏပတ္တဟခေါ်ပါတယ်တောင်းမင်းနာကရေအိုင်ကြီးရှိပါသေးတယ်ကြီးပင်ကြီးမရှိဘူးလင်းလုံးပင်ခေါ်တဲ့နေရာမှာမူလလင်းလုံးမင်းကြီးတော့မရှိဘူးဗမာပြည်ကဘုံမူကြီးလှအောင်လို့အဖွဲ့စိုက်ထားတဲ့လင်းလုံးပင်ရှိနေတယ်အဲ့ဒီမှာအဲ့ဒီလင်းလုံးပင်ရောက်တော့ကြောက်စာလေးထိုးထားတယ်ဘုံမူကြီးလှအောင်လို့အဖွဲ့စိုက်ထားခဲ့တယ်ဆိုတော့မင်းအဲ့ဒီဗမာစာနဲ့ကြောက်စာရင်းလေးတွေ့လိုက်ရတော့အဲ့ဒီနေရာကခွားတောင်မခွားခြင်းဘူးဘုံကြီးထိုင်နေလိုက်တာဝါသာလုံးလို့တို့ဗမာတွေကောင်းမှုဟာဆိုပြီးတော့လေဘောကြီးတို့ပရိသတ်များဒီဘောဓိပင်ရဲ့နေရာမှာသီရိမအာသောကမင်းတရားကြီးကဗုဒ္ဓကိုပူဇော်တဲ့အနေနဲ့4000ဇီဒီကြီးပေ190အမြင့်ကြီးတဲ့4000ဇီဒီကြီးအကြီးကြီးတခန့်တနာကြောက်တုံးနေတဲ့တေထဖြစ်ခဲ့တာမဟာဗောဓိဇီဒီ
ီးဆိုတာအာလောကမိမိကောင်းဖို့ပေါ့ခေတ္တေကအဆက်ဆက်ပြောင်းပြီးတော့ AD 72ရာစုလောက်မှာဘီဟာနဲ့တနယ်လုံးရှိတဲ့ဗုဒ္ဓဘာသာကျောင်းတွေအကုန်လုံးအတိုက်အခဲအဖြစ်အစည်းခံလိုက်ရတယ်ဘာမှမကြံဘူးအဲ့ဒီအချိန်တုန်းကမဟာဗောဓိစီရီတော်ကြီးလည်းပဲရေရောက်သွားတယ်လို့ဆိုတော့ဟိန္ဒူဘုန်းကြီးတွေရဲ့လက်ထဲရောက်သွားတယ်သူတို့ကဒီစီရီတော်ကြီးကိုဗုဒ္ဓရဲ့စီရီလို့မဟုတ်ပဲနဲ့ဂျိန်းဘုရားကြီးကိုပူဇော်တဲ့အနေနဲ့တည်တဲ့စီရီဆိုပြီးတော့စာရီပြောင်းပြီးတော့ရေးပြကြတယ်လောက်ပုံများဟုတ်လားတက္ကရေ1800ကျော်ကျော်လောက်ခရစ်တက္ကရေ1800လောက်မှာခရစ်တက္ကရေ1890 1890မှာဗမာပြည်ကမင်းတုံမင်းတရားသာသနာတရကမင်းတုံမင်းတရားကတန်တမန်တွေကိုလွတ်ပြီးတော့အဲ့ဒီမှာဗောဓိစီရီတော်ကြီးကိုပြည်ပြင်ဖို့ရအိန္ဒိယဘယင်ကနဲ့ဟိန္ဒူယဟန်မင်းကြီးမဟန်ဆိုတဲ့ယဟန်မင်းကြီးဓမ္မတောင်းပန်ပြီးတော့စီရီတော်ကြီးကိုပြင်ခဲ့ရတာတန်80ကုန်တယ်လို့မင်းတုံမင်းရကောင်းမှုစည်ရင်ရှိတယ်ဒီကနေ့လှန့်လှပပသတ္တရရဖူးမြော်နေရတာဟာမင်းတုံမင်းတရားကြီးရကောင်းမှုပဲဘလို့အားရစရာကောင်းတော့ဆိုတာဒါပေမဲ့ဘုန်းကြီးတို့ပြိတ္တကြီးအဲ့ဒီမင်းတို့မင်းရကြီးဒီလောက်လှူထားခဲ့တဲ့ကောင်းမှုစည်ရင်တွေပြုပြင်ခဲ့တဲ့အထိတ်အမှတ်တွေကိုဗမာပြည်ကဟိုးစည်ရင်ကြောက်မှာကြောက်စာတွေရေးထိုးပြီးတော့အဲ့ဒီကြောက်စာကိုတို့မင်းတို့မင်းရဲ့ဇယတော်ရဲ့အနီးမှာကြောက်စာတိုက်ကလေးဖောက်ပြီးတော့ထည့်ထားတယ်မင်းတို့မင်းရဲ့ဇယတော်ဆိုတဲ့ဇယကြီးလည်းပဲဥက္ကုမရှိတော့တယ်အဲ့ဒီပေါ်ဟိန္ဒူဘုန်းကြီးကြောင့်ရောက်နေတယ်အင်းတို့ဘုန်းကြီးတွေတောက်တဲ့ဆောက်ထားတယ်ဇယကြီးမရှိတော့ခုနကကြောက်စာရိုက်လဲဘလို့ဖြစ်နေဆိုတော့စာတွေကိုကြောက်ကြောက်ချင်းပို့ထားတာမှုန်းနေတာပဲမနေ့ကဖတ်ယူပါတယ်တမိုင်းကိုဖြစ်ပြကြတာနော်အဲ့ဒီစာကိုထိမ့်သိမ့်မဲ့လူစောင်းချောင်းမဲ့လူသားမရှိဘူးဆိုရင်တော့ဒီတမိုင်းမှာတခါတည်းပျောက်သွားမယ်ကြောက်စာရိုက်ထိမ့်သိမ့်မို့တော့အရေးကြီးတယ်တဲ့ပြီးတော့ယင်းဒီဒီဓမ္မအသောကမင်းရကမဟာဗောဓိစီရီတော်ကြီးကိုဒီနေရာမှာပထမဦးစွာတည်ခဲ့ပါတယ်။ဗမာပြည်ကပေသမသင်္ကန်းနာတဲ့မင်းတို့မင်းရကနောက်ဆုံးပြုပြင်ခဲ့ပါတယ်။ဗမာကောင်းမှုကအဲ့ဒီနေရာဒီကနေ့ကျန်နေခဲ့တယ်။ဘောရီတော်ပရိသဘာပုတော်ကောင်းတော်ဖယားငါးစုရဲ့ဗောဓိပင်ငါးပင်ဒီနေရာပောက်ခဲ့တယ်။ဖယားရှင်ကိုယ်တော်မြတ်အဲငါးစုဆိုတော့ဟိုလေးစုသာပြောပြသေးတယ်တစုပြောရတယ်ကို။တစုကရိမတိယဖယားအရိမေရယဘုရားရှင်ကိုယ်တော်များပွင့်တော်မူမှလည်းပဲဒီနေရာပဲအရိမေရယဘုရားရှင်ကိုယ်တော်များမင်္ဂမအောင်မြင်မှကလည်းပဲဒီနေရာဖြစ်ပါလေအရိမေရယဘုရားရှင်ကိုယ်တော်များရဲ့ဂန်းတော်ဘောဓိတဲ့ဘောဓိပင်ပေါင်းမှလည်းဒီနေရာပဲအရိမေရယဘုရားရဲ့ဘောဓိပင်ကဂန်းတော်ပင်ဖြစ်တယ်နော်ဘောဓိတော်ပရိသတ်များဘောဓိဘယ်နဲ့ပင်ပေါင်းမှလဲနေပင်ပေါက်ပြီးပြီးနောက်တာတပင်ပေါက်လေအောင်မယ်ဟုတ်လားဘုရားငါးစုတဲ့ဒီနေရာပွင့်ခဲ့ပါတယ်မင်္ဂဘကငါးကြီးတင်အောင်ခဲ့တဲ့အောင်မြေမင်္ဂဘငါးကြီးတင်အောင်ခဲ့တဲ့အောင်မြေကိုခုနကပြောခဲ့တဲ့သမိုင်းလေးနည်းနည်းပြန်ပြီးတော့ပန်ရီကယူဖို့ပြောရအောင်သီရိဓမ္မဘောကမင်းလေးရကြီးညွလုံးလုံးဘောဓိမင်းကိုနေ့တိုင်းနေ့တိုင်းလာရောက်ကြည့်ပူဇော်သူ့စီရိတော်ကြီးကိုပူဇော်၍နေတော့မင်းလေးရကရှင်နန်းတော်မှာသိအချိန်မရှိပဲနဲ့ဘောဓိမင်းနန်းမှာကြီးအချိန်ကများမိဒီယားအငယ်လေးများကမင်းကြီးကျင့်နှဖူးတယ်ဗျာမိဒီယားငယ်လေးတွေကမင်းကြီးမကျင့်နှတာဘာပြုလို့လဲဆိုတာဘုန်းကြီးတို့စဉ်းစားလို့မရဘူးဘုန်းကြီးတို့ပြိဿစဉ်းစားလို့ရလားမရတာပဲကောင်းပါတယ်မိဒီယားငယ်လေးတွေကမင်းကြီးနန်းတော်ရဲ့မနေဘူးဘောဓိရှင်အောက်ကြီးသွားသွားနေတယ်ဆိုတော့မိဒီယားအငယ်လေးတွေကကျင့်နှဖူးတယ်အဲ့ဒီမကျင့်နှတဲ့မိဒီယားငယ်လေးတွေကဘောဓိရှင်ကြီးကိုမင်းတရားကြီးမသိခင်မသိရအောင်တိတ်တိတ်အရင်ကနေတခါလဲလွှတ်နဲ့တိုက်ပြီးတော့ဖြတ်ပစ်တာသီရိဓမ္မာအသောကမင်းတရားလက်ထက်မှာပဲတဲ့ဗောဓိပင်ကြီးဟာတခါအရင်ကအဖြတ်ခံလိုက်ရတယ်အာမောကမင်းတရားအဓိဋ္ဌံပြုတ်ပြီးတော့ငုတ်တူကြီးနွားလုံးနဲ့လောင်းလာပြန်ပြီးတော့ပေါက်လာတယ်ဟောဒုတိယဗောဓိတပင်ပေါက်တယ်နောက်တခါဘုန်းကြီးတို့ပရိသတ်များ AD 72ရာစုခေတ်ပတ်ဝန်းကျင်ဘင်္ဂောလနယ်မှာသက္ကံပလို့ခေါ်တဲ့မိစ္ဆာဒိဋ္ဌိမင်းတစ်ပါးအုပ်ချုပ်ခဲ့တယ်။အဲ့ဒီသက္ကံပမင်းကဗုဒ္ဓဘာသာကျောင်းကံဖရာအကုန်ဖြစ်တဲ့မင်း။ဗောဓိပင်ကြီးနဲ့ရောက်တော့မဟာဗောဓိစီရီတော်ကြီးကိုဖြစ်ဖို့သူကြိုးစားသေးတယ်။ အံ့ဩစရာလက်ရာတွေလည်းဖြစ်နေတယ်ဟိန္ဒူဘုန်းကြီးတွေကလည်းအုပ်ချုပ်ထားတယ်ပြီးတော့အဲ့ဒီနေရာမှာဗုဒ္ဓဘာသာဘုန်းကြီးเจ้าတွေကလည်းရှိသေးတယ်ဆိုတော့သူဖြစ်လို့မရဘုန်းကြီးเจ้าတွေကအကုန်လုံးဖြစ်ပလိုက်တာသီရိတော်ကြီးတော့မဖြစ်နိုင်ဘူးကျန်နေတယ်အဲဒီစီတော်ကြီးတော့ထားပြီးတော့ဂျင်းဖယားလှုပ်ရှင်လည်းလှုပ်ဆိုပြီးတော့သူခြံထားပြီးတော့ဗောဓိပင်ကြီးကိုအဲ့ဒီသံဃာ့မင်းအရင်ကနေတခါဖြတ်ပြန်တယ်ဗောဓိပင်မင်းလည်းဂျင်းအလဲခံရလားအဘောကမင်းတရားရဲ့မိဖုရားလေးလှဲတာတကြိမ်သံဃာ့လို့ခေါ်တဲ့ဘင်္ဂောကရှင်မင်းတယောက်လှဲပြစ်တာတကြိမ်ဘင်္ဂောမင်းကကိုယ်ကလှဲလိုက်ပြီးတော့ကြာရစ်တဲ့ငုတ်တူကအလိုလိုပြန်ပြီးတော့တခါပေါက်လာပြန်တယ်ဘောဓမဘုရားရှင်ရဲ့ဗောဓိပင်ဒီနေရာ၃ချိန်ပေါက်လိုက်တယ်เนาะနောက်ခုနကပြောထားခဲ့တဲ့ကရိတ္တကရေ1880လောက်မှာဗောဓိပင်ကအလိုလိုအိုးပြီးတော့လဲသွားတာတခါအလိုလိုအိုးပြီးတော့လဲသွားတဲ့ဗောဓိပင်ကြတော့ဘသူပြန်ဆိုင်တုံးလို့မေးရင်အလိုလိုမပေါက်တော့ဘူးအဲ့ဒီကြတော့ကျောက်စာမင်းကြီးမစ္စတာကန်နင်ဟန်ကနေမူလဗောဓိပင်ကမျိုးစေ့ကိုသူကသိမ့်ထားတာအဲ့ဒီမျိုးပြိုးပြီးတော့ဒီနေရာပြန်ဆိုင်တာဒီကနေ့ဘုန်းကြီးတို့ဖူးရတဲ့ဗောဓိပင်ကြီးကျောက်စာမင်းကြီးကံနေဟံရဲ့ကျေးဇူးနဲ့ဖူးနေရတဲ့ဗောဓိပင်တဲ့မူရင်းတော့မရှိတော့ဘူးဟုတ်လားအင်းဒီသီဟိုကျွန်းအနုရာဒမြို့မှာတော့အဘောကမင်းတရားကြီးရဲ့သမီးတော်မဟိသင်္ကမိတ်တာပါတော်မဟိန္ဒပါတော်မဟိန္ဒနဲ့သမီးတော်သင်္ကမိတ်တာတို့ကနေပြီးတော့ပင်မဗောဓိပင်ကြီးရဲ့တောင်ငိုင်းကိုအဋိဌံပြုပြီးတော့ဖြတ်သွားလို့အဲ့ဒီတောင်ကိန်းသားကတီဟိုကျွန်းကအနုရာဒမြို့မှာသွားစိုက်ထားတာဒီတော့အနုရာဒမြို့တီဟိုကျွန်းမှာရှိနေတဲ့ဒက္ခိဏပါခဗောဓိပင်ကတော့မူရင်းဗောဓိပင်ရဲ့အကိုင်အဲ့ဒါကတော့ဒီကနေ့တိုင်ရှိနေပါတယ်သာသနာနေရာရှိရှိသွားတဲ့သဘောလေးတွေဟုတ်လားဒီကနေ့ဗမာပြည်ရောက်ရောက်လာတဲ့ဗောဓိပင်တွေကတော့အများအားဖြင့်တီဟိုကျွန်းအနုရာဒကဗောဓိပင်တွေတော်တော်များပါတယ်အိန္ဒိယဗောဓိပင်ကြီးကနေပွားလာတဲ့ဗောဓိပင်တွေလည်းပဲတော်တော်များပါတယ်မူရင်းတော့မဟုတ်ကြတော့ဘူးတဲ့နော်ပြီးတော့အနေစာသဗ္ဗသင်္ခါရဥပါဒဝယဓမ္မိနောဒါပဲဘုန်းကြီးတို့နှလုံးသွင်းစရာရှိပါတော့တယ်အဲ့ဒီလိုနှလုံးမသွင်းရင်သောသောကပြောထားခဲ့တဲ့အဆိုးလောကဓာတ်နဲ့ကျုံရင်ဒေါသဖြစ်တတ်တယ်လို့ဆိုခဲ့တယ်မဟုတ်လားသောတာမဖြစ်အောင်နှလုံးသွင်းတဲ့သင်္ကတဓမ္မတို့ရဲ့ပြည့်စည်ခြင်းသဘောဟာဒီတိုင်းပဲခရစ်တဂရေဆနစ်ရန်စုပတ်ဝန်းကျင်မှာဒီနေရာမိစ္ဆာဒိဋ္ဌိတွေလွန်မိုးတဲ့အခါကျတော့မဟာဗောဓိစီရီတော်ကြီးတွေကဗုဒ္ဓရုပ်ပွားတော်တွေကိုဖယ်ထုတ်ပြီးတော့သူတို့ကိုယ်ခေါ်တဲ့နတ်ရုပ်တွေအစာပွန့်ပစ်ခဲ့တာအများကြီးလားဗုဒ္ဓရုပ်ပွားတော်တွေအပြင်ရောက်ပြီးတော့နတ်ရုပ်တွေဟိန္ဒူနတ်ရုပ်တွေကြီးဒီထက်ဝင်းနေတာမေဇာကံနေဟံရဲ့လက်ထက်ကြတော့မှအဲ့ဒါနတ်ရုပ်တွေဖယ်ထုတ်ဗုဒ္ဓရုပ်ပွားတော်ပြန်သွင်းဒီလိုဖြစ်တယ်။သောက်သာမီးကြီးကံနေဟံအဲ့ဒါဘုသူတောင်းဆိုရံလဲလို့မေးရင်အိန္ဒိယကအနာဂါရိကဓမ္မပါလရဲ့ဗမာပြည်ကဆရာတော်ဥစန္ဒရမုနိရဲ့အဲ့ဒီဆရာတော်ကြီးများအပြင်းထန်အရေးဆိုချက်အရာနတ်ရုပ်တွေကိုဖယ်ထုတ်ပြီးတော့ဗုဒ္ဓရုပ်ပွားတော်တွေပြန်သွင်းခဲ့တယ်။သီရိတော်ကြီးလည်းဩတတိုင်းတန်တတိုင်းကလိုက်တယ်။ပေါ်ပြီးတော့ဆိုရတာတခုကဘာဗောဓိစီရီတော်ကြီးရဲ့လှိုင်ကူအောက်ထဲမှာကြောက်တင်ကြီးတခုပေါ်မှာကြောက်တုံးကြီးချုံချုံလုံးလုံးကြီးတခုကိုစိုက်ပြီးတော့ထားကြတယ်သူတို့ကဘာလုပ်တာလဲလို့ဆိုလို့ရှိရင်ရှင်ဝနတ်မင်းကြီးရဲ့ကိုအင်္ကာကြီးတဲ့သူတို့ရှစ်ခိုးဖို့ထည့်ထားတာအဲ့ဒါမသိရှာကြတဲ့ဖယံဘူးတချို့ကအမဲဇော်ကြီးစိတ်တိတ်တာဆိုနတ်တရှင်နဲ့တွေးပြီးတော့နဖူးလိမ့်ညာတယ်အိန္ဒိယရောက်ရင်မလိုက်ပြရစေတွေ့ရအယုဒ္ဓံကုန်းပြီးတော့ရှင်မခိုးကြပါနဲ့ဂျိန်းတွေရဲ့အယုဒ္ဓိဟိန္ဒူတွေရဲ့အယုဒ္ဓိဒီမှာအများကြီးရှိနေပါတယ်အကုန်လုံးဖယ်လို့မရသေးဘူးယခုနေ့ကရုပ်ညာတဲ့ကိုအင်္ဂါကြီးတော့အဲ့ဒါဝိုင်းအရေးဆိုလို့ဒီဖရားတဲ့မဟာဗောဓိစီရီတော်တဲ့မရှိဘူးသူကတော့အပြင်ထွက်သွားပြီစီရီတော်ရဲ့လှိုင်းကူတွေကသာထွက်တာစီရီတော်ဝင်းတွေကမထွက်ဘူးစီရီတော်ဝင်းတွေမှာသူအုပ်တဲ့ကလေးနဲ့အမဲနေရာတစ်ခုသတ်သတ်ပေးထားသေးတယ်ဗျာအဲ့ဒါလေးရှိသေးတယ်လုပ်ပုံများဘာသာတရားဟာဘုရားတော်ပရိသတ်ကြီးကြာရင်စောင့်ရှောက်တဲ့လူကင်းမဲ့ရင်ရောရှက်သွားတယ်နော်ဇနီးတွေကခင်းသိစောင့်ရှောက်တဲ့ပုဂ္ဂိုလ်တွေမရှိရင်လမ်းညွှန်ပေးမဲ့ခွဲခြားပေးမဲ့ပုဂ္ဂိုလ်တွေမရှိရင်ရောရှက်ရောရှက်ပြီးတော့မူလပင်မဟာပြောက်ပြီးတော့နောက်အစာသွင်းနာတွေကလွှမ်းမိုးလာတတ်ပါတယ်နောက်တာအစာသွင်းနာတွေလွှမ်းမိုးရင်တဲ့မူ ရင်ဘာသာတရားဟာကွယ်ဖို့ဖြစ်တတ်တယ်ဒါကြောင့်ဒီကနေ့သာသနာတော်ကိုထိမ့်သိမ့်စောင့်ရှောက်တဲ့နေရာမှာမူလပင်မတွေမပြောက်မပြည့်ရအောင်နောက်ထပ်အစမ်းသွင်းတဲ့အရွက်တွေကမူလအယိုးကိုမဖုံးမိအောင်တဲ့အရေးကြီးပါတယ်အယိုးကိုအရွက်ဖုံးရင်အယိုးပျောက်တာဒီတိုင်းပဲနောက်တာအသိပြုပြင်းတဲ့အသိအစားအစားတွေသွန့်လာရင်မူရင်းပျောက်သွားတတ်ပါတယ်မူရင်းပျောက်ရင်အဲ့ဒါမကောင်းဘူးဒီတော့ဒီနေရာဘုန်းကြီးတို့ပရိသတ်ဘောင်သူတော်ကောင်းတို့ဘုရားငါးစုတို့ရဲ့ဗောဓိငါးပင်ဘုရားငါးစုတို့မင်္ဂမအောင်မြင်တော်မူခဲ့တဲ့နေရာဘုဒ္ဓဘောဓမခွန်ရဲ့ခွန်လီပလသမဘချမ်းသာတဲ့နေခဲ့တဲ့နေရာဖူးတိုက်တဲ့နေရာမို့လို့ဓသနိယဌာနလို့လည်းခေါ်ပါတယ်တန်ဝေစရိယဌာနလို့လည်းခေါ်ပါတယ်အာနန္ဒငါဘုရားရဲ့ထံတော်ဘာနဲ့ခါစားလိမ့်မှာဩကြီးပါအာနန္ဒဣဒ္ဓဤခယံမြို့ရဲ့အနိကဗောဓိပင်ပေါ့ရာအယတ္တိသ၌တတရတောတတကရခေါ်တွင်ငါဘုရားရှင်ကိုတော်မြတ်သည်အနုတရတုမကြီးမြတ်လာသောဘောဓိရထမယသဗ္ဗိဒ္ဓဉာဏ်တော်ကြီးကိုပတ်တော်ကောင်းစွာမသိရရှိရောက်ရှိတော်မူခဲ့လေသည်အရိသံဗုဒ္ဓကောင်းစွာထင်တင်ထိုးထွင်းသိမြင်တော်မူခဲ့လေသည်ဤတိတိဤသောရည်ရွယ်၍လည်းပဲတတ္တသာတရာတည်းနှင့်ပြည့်စုံသောကုလဗုဒ္ဓသာမြို့ကောင်းသာမြို့ကောင်းတို့ပေါင်းသူတော်ကောင်းတို့အတွက်ဓာတနိယမပြတ်မပြတ်ဘူးမျောဒိဗ္ဗပေသောသံဝေဇဏီယကုသိုလ်တရားဖြစ်ပေါ်နိုင်သောဌာနံဌာနတခုဟု၍သာလျင်အတဗံကောင်းစွာမသွေမှတ်ထိုက်ပါပေတော့တည်ဘုန်းကြီးတို့ပရိသတ်များဘယ်နှခုရလဲပထမဓသနိယကဇာတဌာနဒုတိယဓသနိယကဗောဓိဌာနတဲ့ဟုတ်လားကဲတတ္တိယဓသနိယကိုဆက်ကြအောင်ဆိုဗျာပြီးအောင်တော့ဟောမှာဖြစ်မှာပဲမပြီးရင်နှစ်ခုကြံနောက်နှစ်ကဆက်ဆိုဟောဒီတရားဝဲဆောင်ရွက်တဲ့ဒကာကြီးတွေကျင့်တတ်ကြမှာမဟုတ်ဘူးသောဘကလည်းလျှောက်ပါတယ်အရှင်ဗျာနှစ်နှစ်သာတော့ဟောပါတဲ့ဟာဘာဖြစ်လို့နှစ်နှစ်သာဟောမှာတော့နောက်နှစ်ကမလာပဲနေလို့ရတယ်တဲ့ရရလားနောက်နှစ်ကမလာပဲနေလို့နှစ်နှစ်သာတကာတဲ့ဟောထားတယ်မဲနောက်နှစ်ကမလာပဲနေလို့ရရလားမရရင်လည်းတော်ကြဆိုတင်တယ်ခါတောင်နာတယ်မြတ်စွာဘုရားတရားဝင်ခန်းနာတော့ပြင်မော်ကမဆင်းဘူးလားအေးဘုန်းကြီးတို့ခန်းနာရင်ဆင်းမယ်နော်အခုနည်းနည်းနာကျင်စိတ်ပေါက်လာပြီကဲနှစ်ဌာနမှာဇာတဌာနနဲ့ဗောဓိဌာနပြီးပါတယ်နောက်တတိယဌာနတစ်ခုကတော့ဓမ္မစက္ကဌာနပါတယ်ဣဒานန္တတတဂတိနအနုတ္တရံဓမ္မစေကံပုတိတံဒီအာနန္ဒပတ္တသကုလဗုဒ္ဓသာဓသနိယံသံဝေဇနိယံဌာနံအာနန္ဒငါဘယယထံတော်ပါနေကာသလိမညီဘောအာနန္ဒဣဒာဤဗာရဏသီမြို့ရဲ့တောင်ဘက်နာ6မိုင်လောက်กว่าဝေးတဲ့အရက်ကသာသမီတို့ကိုဘေးမဲ့ပေးထားရဖြစ်သောဣတိပတ္တနာအမိရတဲ့ဝါပါရနာထအမိရတဲ့တောအယနိုင်တတကတိနာတတကရခေါ်တဲ့ငါဘုရားရှင်ခေါ်တော်မြတ်ဒီအနုတ္တရတုမရှိမျက်လှစွာသောဓမ္မစက္ကံဓမ္မစက္ကောပုတိတံလှဲ့လဲတော်မူခဲ့လေသည်ကိနစီသံနိနဝါပြမနိနဝါဒေဝိနဝါမာရိနဝါဘေလူပေနဘေပြမဘေသတ္တဝါတစုံတယောက်ကမှအပတိဝတိတံပြောင်းမြန်လှမ်းပြီးတော့မပြောနိုင်မဟောနိုင်မလှဲ့လဲနိုင်သောဓမ္မစေကံဓမ္မစေကိုပုတိတံငါဗျာကိုတော်မြတ်ကိုတော်တယ်လှဲ့လေခဲ့ပြီဣတိပိတို့ရည်ရွယ်၍လည်းပဲဗာတန္တသရတရားနဲ့ပြည်စုံသောကုလဗုဒ္ဓသာမျိုးကောင်းသောမျိုးကောင်းတို့ပေါင်းသူတော်ကောင်းတို့အတွေ့ဒါသနိယမပြမပြဘူးမျောတိုက်ပါပြီတော့တံဝေဇနိယံကုသိုလ်တရားဖြစ်ပေါ်နိုင်သောဌာနံဌာနတစ်ခုခု၍သာလျင်တတဗံကောင်းစွာမသွေမှတ်ထိုက်ပါပြီတော့တည်းဗုဒ္ဓခန္ဓာဆိုတဲ့ဗောဓိပင်အရကနေပြီးတော့တောင်ဘက်ကိုသွားလိုက်မယ်ဆိုရင်ကီလိုမီတာ155ပွာဝေးတဲ့အရမှာဗာရဏသီမြို့ဆိုတာရှိပါလေရဲ့ဝရုဏမြင့်တဲ့အာသီဆိုတဲ့မြင့်နှစ်ခုတို့ရဲ့ဆုံတဲ့နေရာမှာတည်ထားတဲ့မြို့ကိုဗာရဏသီမြို့လို့ခေါ်တယ် ဝရုဏမြေရဲ့အာတိဆိုတဲ့မြေရဲ့မြေပဲနှစ်ခုလဲတိကဝရုဏနှစ်ကအာတိဝရုဏအာတိအဲ့ဒါပေါက်လိုက်ရင်ဗာရဏသီဖြစ်ပါတယ်တော်မြင့်နေကူဆုံးတဲ့နေရာမှာတည်တဲ့မြို့ကိုဗာရဏသီမြို့လို့ခေါ်လေရဲ့သောဗာရဏသီမြို့ရဲ့တောင်ဘက်ကို6မိုင်လောက်သွားရင်အယံအဆူသူတရင်သုံးတော်မူခဲ့တဲ့တောအုပ်ပစ္စည်းကဗုဒ္ဓအဆူသူတရင်သုံးတော်မူခဲ့တဲ့တောအုပ်ယဟန္တာအဆူသူတရင်သုံးတော်မူခဲ့တဲ့တောအုပ်ဗာရဏသီမှာအုပ်ချုပ်တဲ့ဗြဟ္မတ္တမင်းအဆက်ဆက်ဘာကောင်းတွေကိုဘေးမဲ့ပေးထားတဲ့တောအုပ်ကြီးတဲ့ဘာကောင်းပေါင်းများစွာတွေကိုဘေးမဲ့ပေးတဲ့တောကုန်တော်မို့လို့ပါရနာထလို့ခေါ်တယ်ပါရဆိုတာကဘာကောင်းနာထကခူကိုရပါကောင်ပေါင်းများစွာတို့ရဲ့ခိုကိုရာတောကိုသာရနာထအဲ့ဒါဗာရဏသီရောက်တဲ့အခါကျတော့ဘုန်းကြီးတို့ကမေးတယ်မိဂရာဝုံဘယ်လန်းကသွားတုံးလို့ဆိုတော့ကလားတွေမေးမရအောင်အဲ့ဒီတော့ဗာရဏသီကကိုရင်လေးကဘုန်းကြီးကိုပြောတယ်ဆရာတော်ကလားတွေဒီလိုမမေးနဲ့ဘယ်လိုမေးရမှာတော့ဆရဏတ်လို့မေးရတယ်တဲ့သာရနာထကနေအဲ့ဒါသူတို့ကအပကိုစတန်ဖတ်ပြီးတော့နာထကတော့နတ်ဆိုဒီလိုအတန်ထွက်ပြီးတော့ဆရဏဘေကသွားတယ်လေလို့ဆိုတော့မှအဲ့ဒါကလားတွေကသေးသေးချာချာပြတယ်အဲ့ဒါတောင်းလမ်းလည်းပြပြီးရောအဲ့ဒီကလမ်းပြတဲ့ကလားတယောက်ကပေးပိတ်ဆံငါးချက်တယ်ဟာဘာလို့လို့မင်းပေးရမှာတော့လမ်းပြပေးတာအဲ့ဒါငါးချက်ပေးတယ်မင်းပြတဲ့လမ်းကမပွားဘူးကွာဆိုဘုန်းကြီးကကိုယ်ပေါင်းသွားတယ်ကလား